Welcome to the Voice of America in Burmese.
Mingla ba khmyar. Voice of America တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ10ရက်တောက်ကြနေမနေ့ဖက်အစီအစဉ်တွေကို American Bureau of Washington DC မြို့ကနေ 9.3240 48ဒုကနေတိုက်ရိုက်နှာယူဖမ်းဆင်နိုင်ကြလို့ VOA Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ရဲမထွန်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးတော့မှာပါ
မင်္ဂလာပါရှင်ကျမခင်မျက်သက်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိနေတူကြီးညာပေးပါပါသမရအထက်မှာပုံမှာတရားဆက်ဆိုရေးစုံစမ်းစစ်ဆေးမှုတွေမှာစစ်သည်ပရင်းတွေကတော့ဒုသမရရဲ့လက်ထောက်တယောက်ကိုကြားနာစစ်ဆေးခဲ့ပါတယ်အိန္ဒိယသမုတ်ကဒေသရင်းနိုင်ငံများအဖွဲ့ IORR မှာမြန်မာကအဖွဲ့ဝင်ဖြစ်တဲ့ရှောက်ထားမှုကိုဘင်္ဂလားဒေ့ရှ်နိုင်ငံကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုရဲမင်းထွန်းက
ောင်းပါပြီခင်ဗျာအခုလို့ထိတ်တန့်ရောက်သတင်းတွေဒီနားဆင်ရမယ့်သတင်းလောတစ်ခုမှာတော့
Together, we can do something spectacular. We can transform people's hopes.
British နိုင်ငံအတိုက်ခံပါတီကောင်းဆောင်ကနိုင်ငံရေးစီးရဲချမ်းသာကောဟာချက်လျှော့ချဖို့လက်တွဲလှုပ်လှုပ်ရှားဖို့ကြိုးစားချက်ပါသတင်းတွေပြင်းထန်စေရပါမယ်ဒီသတင်းနဲ့အတူ New Delhi ကလူမှုညဉ့်ဉာဏ်မှုနဲ့မြို့လူထုရဲ့ကျန်းမာရေး American နိုင်ငံကအာရှတွေပွားတွေရဲ့မြို့တော်လိုဖြစ်နေတဲ့ San Gabriel Valley ဒေသအကြောင်းသတင်းလာတွေအပြင်ကမ္ဘာသတင်းတွေကမြန်မာပြည်သတင်းတွေကိုလည်းနားဆင်ရပါမယ်ဒုတိယပိုင်းအစီအစဉ်မှာဖတ်စစ်ထုတ်လင်းနေတဲ့ဥအောင်ခေရဲ့မြန်မာရေးသုံးသပ်ချက်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသားသတင်းလာတွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်အခုတော့တောက်ကြနေမယ့်ဖက်နောက်ဆုံးရနိုင်ငံသားသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးပါခင်ဗျာ
။တမရဒေါ်နယ်ထရမ့်အပေါ်မှာတရားဆွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုတွေမှာဒုသမရမိုက်ပန့်ချ်နိုင်ငံခြားရေးအကြံပေးဖြစ်တဲ့ဂျင်နီဖာဝီလျံစ်ဟာအောက်လွှတ်တော်စုံစမ်းရေးကော်မတီရှေ့မှောက်ကျမ်းမှာကျမ်းနာပွဲမှာထပ်ဆိုခဲ့ပါတယ်။သူဟာတမရဒေါ်နယ်ထရမ့်နဲ့ယူကရိန်းတမရဗိုလိုဒီမီယာဇယ်လင်စကီတို့ရဲ့ဇူလိုင်လတယ်လီဖုန်းဆက်သွယ်ပြောကြားချက်တွေကိုနားထောင်ခဲ့ရသူဖြစ်ပါတယ်။ဆောင်ဆန်းစစ်ဆေးမှုအတွက်တကပိတ်ကြားနာပွဲမှာထွက်ဆိုဖို့ကျက်တပရင်းနေမှာအောက်လွှတ်တော်ကိုဂျင်နီဖာဝီလျံစ်လာရောက်ခဲ့တာပါ2020အမေရိကန်သမ္မတရွေးကောက်ပွဲမှာထိတ်ဆုံးကပြေးနေသူတဦးဖြစ်တဲ့ဒုသမ္မတဟောင်းဂျိုးဘာဒင်ပေါ်မှာယူကရိန်းကဆောင်ဆန်းစစ်ဆေးမှုတွေလုပ်မပေးရင်ယူကရိန်းကိုပေးရမယ့်ဒေါ်လာ390သန်းတန်အမေရိကန်စီးအကူအညီတွေယာယီဆိုင်းငံ့ထားဖို့အတွက်သမ္မတထရမ့်ရဲ့အဲ့ဒီအချင်းကဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဒုသမ္မတမိုက်ပန့်စ်ဘယ်အတိုင်းတာအထိတည်ရဆိုတာကိုအောက်လွှတ်တော်ကော်မတီကစုံစမ်းမှုတွေတည်ကျင်နေတာဖြစ်ပါတယ်ဂျင်နီဖာဝီလျံစ်ဟာဇူလိုင်25ရက်ကသမ္မတထရမ့်နဲ့ယူကရိန်းသမ္မတဇယ်လင်စကီတို့ကြားတယ်လီဖုန်းဆက်သွယ်ပြောကြားချက်ကိုနားထောင်ခဲ့ရတဲ့အပြင်စက်တင်ဘာ1ရက်နေ့မှာဝါရှောမှာယူကရိန်းသမ္မတဇယ်လင်စကီနဲ့ဒုသမ္မတမိုက်ပန့်စ်တို့တွေ့ဆုံပွဲကိုလည်းတက်ရောက်ခဲ့သူဖြစ်ပါတယ်
။စီးရီးယားနိုင်ငံမျိုးပိုင်းကယူနန်ရင်းတွေကိုကောက်ကွယ်ပေးဖို့ချထားတဲ့အမေရိကန်တပ်ဖွဲ့တွေဟာယူနန်ကရတဲ့ငွေတွေခါတွေအဓိကပါတဲ့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDS ရောက်စီဖို့အကူအညီလှုံ့ဆော်ပေးနေပါတယ်။SDF တပ်ဖွဲ့ဟာ IS အကြမ်းဖက်ဝါဒီဖွဲ့ကိုတိုက်ခိုက်တာမှာအမေရိကန်ရဲ့အဓိကမာမိတ်ဖြစ်ပါတယ်။အဲဒီဒေသကနေအမေရိကန်တပ်ဖွဲ့တွေကိုပြန်ရုပ်သိမ်းလိုက်ပြီးမြေနယ်ရင်းနှီးတွင်ကိုအကောက်အွယ်ပေးရေးကိစ္စဟာဦးစားပေးလုပ်ငန်းတစ်ရပ်ဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကအချိန်ချင်းပြောထားဟုပါတယ်။ပြီးကြတဲ့လကစူဝေးဘွဲတစ်ခုမှဆိုရင်ကျွန်တော်တို့ရင်းနှီးလေးကိုထိမ့်သိမ်းနေပါတယ်။တစ်လကိုဒေါ်လာ45သန်းပါ။ရင်းနှီးကိုထိမ့်သိမ်းပါလို့သမ္မတထရမ့်ကပြောခဲ့ပါတယ်။ဒါပေမဲ့ရင်းနှီးကရတဲ့ဘယ်လိုဝင်ဝင်မျိုးကိုမှအမေရိကန်ကယူတာမရှိဘူးလို့ကောင်ကြီးဌာနအဓိကတာဝန်ရှိသူတို့ကကြာတာပြီးနေမှာပြောပါတယ်ဒီဝင်ငွေဟာအမေရိကန်စီမလာပါဘူး SDF အဖွဲ့စီပဲသွားတာပါလို့ပန်ဒဂွန်စစ်ဌာနချုပ်ပြောရေးဆိုခွင့်အကြီးအကဲဂျိုနသန်ရော့ဟော့ဖ်မန်ကတရင်နောက်တွေကိုပြောတာပါစီးရီးယားရှေ့နောက်ပိုင်းကနေအမေရိကန်တပ်ဖွဲ့ရုပ်သိမ်းဖို့စုပ်ပြတ်ခဲ့တာမှာရေနံကရတဲ့အကျိုးမြတ်ဟာအဓိကအကြောင်းတစ်ခုဖြစ်တယ်ဆိုတဲ့ပြောဆိုချက်တွေကိုအမေရိကန်တာဝန်ရှိသူတွေခြေဖြတ်ဖို့ကြိုးစားနေတာတရင်ပတ်အတော်ကြာပါပြီအဓိကချက်ဟာ IS အဖွဲ့နဲ့ဘာသာရေးနိုင်ငံတခုထူထောင်မှုကြိုးပမ်းချက်တွေသာဖြစ်တယ်လို့ပြောနေကြပါတယ
်။ Saudi ပြင် Salman bin Abdul Aziz Al Saud ဟာကျက်တပရင်းတွေက American ဘိုးထောင်လိုင်းဌာနအကြီးအကဲ General Hasper နဲ့ Riyadh မှာတွေ့ဆုံဆွေးနွေးခဲ့တယ်လို့ Saudi အစိုးရသတင်းတွေမှာဖော်ပြကြပါတယ်။နိုင်ငံအကျိုးစီးပွားဆိုင်ရာကိစ္စရပ်အများအပြားကိုဆွေးနွေးခဲ့တယ်လို့သတင်းမှာဖော်ပြထားပေမယ့်အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ Saudi အစိုးရဘက်မှဝေဖန်စာရေးသားတဲ့သတင်းသမား Jamal Khashoggi အသက်ခံခဲ့ပြီးနောက်ပိုင်းတနှစ်ကျော်ကြာလာချိန်မှာအခုလို Saudi ပြင်းနဲ့ American အစိုးရအကြီးအကဲတာဝန်ရဲ့အကြီးအကဲရှိလို့တွေ့ဆုံမှုဖြစ်လာတာပါ။ Sorry အစိုးရကိုဝေဖန်ရမှာထင်ရှားတဲ့ Washington Post သတင်းစာရဲ့ Benai Sangwa Shinjama Kashojiha, Turki Nangan, Istanbul Ga, Sori Gonsi Yonema, Atakangela Pipari, Sori Mimu Minari Boma Wibane, Twitter Tonsu Durigo, Tolamune, Sori Arabia Data Une, Twitter Gomia, Lokama Hongna Urugo, American Piron Suma, Swaget and Kangiabi, Majakimabe, Akulu, Twisson Boy Chilaraba, Sori Arabia Ga, Tu Gonsang Rene, Muadari Boma, Lumu Mediari, Ma Wiban Huri, Tolarago, Sikia Nidre, Tu Nangan.
ထောင်နဲ့ချီတဲ့တွတ်တာအကောင့်တွေကိုထောင်နှံဖို့တွတ်တာကုမ္ပဏီကအလုပ်သမားတွေကိုလူသစ်စုဆောင်ခဲ့တယ်လို့အမေရိကန်အစိုးရရှိနေကဆွဆွဲထားပါတယ်။ကျူဘာနိုင်ငံပေါ်အမေရိကန်ကချမှတ်ထားတဲ့တန်ခါရေးယူမှုတွေဟာကျူဘာရဲ့စီးပွားရေးနဲ့လူမှုကွန်ပျူတာတက်မှုတွေအတွက်အဓိကအားစီဖြစ်တယ်လို့ဆိုပြီးပြန်ရုပ်သိမ်းမိဖို့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံအားလုံးကကြံစည်နေပါရှိပါပြီ။တန် ထောက်ခံမဲ့တရားစစ်ဆက်ခွန်နှစ်မဲကောက်ကွက်မဲ၃မဲနဲ့ဆုံးဖြတ်တာဖြစ်ပါတယ်။သမ္မတထရမ့်ကိုထောက်ခံတဲ့အစွန်ရောက်ကွန်ဆာဗေးတစ်ဝါဒီသမ္မတအာနာယနေတဲ့ဘရာဇီးနိုင်ငံကဒီအဆိုကိုပထမဆုံးအကြိမ်ဖြစ်ကောက်ကွက်မဲ့ပေးပါတယ်။တခြားကောက်ကွက်တဲ့နိုင်ငံနှစ်ခုကအမေရိကန်နဲ့အစ္စရေးပါ။သမ္မတထရမ့်ကိုတရားစစ်ဆိုရေးစုံစမ်းစစ်ဆေးမှုမှာအဓိကပတ်သက်နေတဲ့ Chamakere, Danka, Yu Muru, Yoting Bibu, Pigger and Nessation Lolo, Kulamaka, Duni Lagama, Sumpia Lajaraba. Dilujo Demu Doga, American Congratulo, Mabe, Lubangu Shirajo, Aku Sumia Chataraha, Piao the Depet Chibari. Tawimele, Bikisama, American Ha, Takabaluni Bane, Guebiabi, Tananga Nelu, Pinide Suragu, Tinshazi Bari.
American Damanapet Yamavada season ago, Manetown Igani Kononaiti, Lidomida Donzani Kilohats Kotonga, Lidomida Lise Kilohats Koneshitonia, Lidomida Lise Shi Kilohats Chouting Adonane, Dudiana Iwama, Lilamida Tiakuze, Kilohats Tinga Kongarogani, Tolent Binivarisin.
You American Dangamanakin and Henrygo, Selegin Yanivari. A poor when the Sentinel Nangan, Sunri Pet Nangan, Go Nangan Bowende, IORE, India Damodia, Dither Nangan, a poema, a poor when Pinet, Yamanangan, Shout Tajago, Bangladesh Nanganga, Pimian Tanan, Gangwa Kevale, Novamangayagani, Chowyama, UAE Arab Sawama Pironzu, Abu Dhabi, Machimpare, IORE Gonsie, CSO, Achina Yashina, and the set to Jane of Siwima, Yamaga, a poor one pinet, Dudia Jane, Taman Shout Target, and Pibari, Yamananga, Ranger Ritani, Jane, Pubon Soyamu, Mashibe, IORE Nelson Swinibo, Chimpa Jenga, Sabi, Good Jane, Pama, Bionemu, Mashi, Debulu, Biobi, Yamananga, Pwene, when pinet, Taman Shout Target, Pinin, Tanan, Bangladesh, Gangwa, Laidaba. IORE Brainian Salon, Sabai, Nick Kanga, Yap, Jetama, Alun, Dengi, Danu Tess, Hompiane, Ubri, Chamatara, Pippi, a good Bangladesh Nanga, Gangam Hujam, Yamago, Poms in the Lakamu, Niensu, Rapipari, Sakoja, now IORE Gonsi, Winjina, Sensuni Burgle, Jetabrini, Mabe, Jembama, Pippi, Decent Woman, Leta, do the Babadi Pinna, Bangladesh Nangango, Dayo, and Lopia, Umpia, Mapipari, Bangladesh Katangua.
နှစ်ထောင်နှစ်ဆက်တဲ့အောက်တိုဘာကနေနှစ်ထောင်နှစ်ဆက်တဲ့အောက်တိုဘာထိဒီတာဝန်ကိုထမ်းဆောင်ရမှာပါဒီနှစ်နှစ်တက်တန်းအတွက် ဒီနေ့အေပက်ထည်တည်အစည်းအဝေးကိုနိုဝင်ဘာလ16ရက်နေ့ဆက်ကွန်ရက်ချီလီနိုင်ငံမှာလုပ်ဖို့အစီအစဉ်ထားတာဖြစ်ပေမဲ့ဆန္ဒပြပွဲတွေဖြစ်နေတာကြောင့်သမ္မတစီဘတ်စတီယန်ပီနေရာကပယ်ဖျက်လိုက်တာဖြစ်ပါတယ်။၎င်းမှာကျင်းပတဲ့အာဆီယံဖွဲ့အစည်းအဝေးတစ်ခုအတွင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကသူ့စီဖုန်းဆက်တယ်လို့မလေးရှားနိုင်ငံသားဝန်ကြီးစိုက်ဖူဒင်အဗ်ဒ ပြောပြီးမလေးရှားရဲ့ရည်ရည်ချက်ကိုမေးခဲ့တယ်လို့ဝင်းကြီးဆိုင်ဖူဒင်အတူလာကပြောပါတယ်။ဝင်းကြီးဆိုင်ဖူဒင်ကဒါဟာစေကူးကောင်းတစ်ခုလို့မိမိတို့မြင်ဆတဲ့အကြောင်းဘန်ကောက်ကအမေရိကန်တာဝန်ရှိသူတွေကိုသူပြောခဲ့တယ်လို့ဆိုပါတယ်။အာဆီယံထိပ်သီးအစည်းအဝေးကိုသမ္မတဒေါ်နယ်ထရန့်မတက်ဖဲအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ရောဘတ်အိုဘရိုင်ယန်နဲ့ကုသရေးဝန်ကြီးဝီဘာရော့စ်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုပဲလွှတ်ခဲ့တာပါ။
ကမ္ဘောဒီးယားနိုင်ငံရဲ့အထင်ရှားဆုံးအတိုက်ခံခေါင်းဆောင်ဆမ်ရမ်စီဟာပြင်သစ်နိုင်ငံပါရီမြို့ကနေသူ့မူရင်းနိုင်ငံပြန်ဖို့လေရင်ပေါ်တက်ရောက်ခွင့်ကိုအပိတ်ပင်ခံရရပါတယ်။ကမ္ဘောဒီးယားနိုင်ငံမှာအာဏာပြပြီးကာလတရှိအုပ်စိုးလာတဲ့ဝန်ကြီးချုပ်ဟွန်ဆန်းကိုရွေးကောက်ပွဲမှာစိန်ခေါ်ဖို့နေရာရင်းအပြန်ခီးမှာအခုလိုတားဆီးတာခံရပေမဲ့သူ့ကိုထောက်ခံတဲ့လူတွေကတော့သူ့ရဲ့အစီအစဉ်ကိုဆက်ပြီးအကောင့်ထဲပေါ်ကြလိမ့်မယ်လို့လည်းဆမ်ရမ်စီကပြောပါတယ်။ကမ္ဘောဒီးယားမှာတမ်းမြစ်ပိတ်ပင်တာခံရတဲ့ CMP ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီကတော့စနေနေ့ကျရင်ထိုင်းနိုင်ငံကနေကမ္ဘောဒီးယားကိုဝင်ရောက်ပြီးဝန်ကြီးချုပ်ဟွန်ဆန်းပြုတ်ကြအောင်လူလူလှုပ်ရှားမှုတည်ရစတင်မယ်လို့ပြောထားတာပါ။ဆမ်ရမ်ဆီယာပြင်သစ်ပါရီမြို့အပြင်ဘက်ချာ့စ်ဒီဂေါလေစိတ်မှာထိုင်းလေကြောင်းလိုင်းလေရင်ပေါ်တက်ဖို့အလုပ်မှာအစ်မအာနာပိုင်းတွေကသူ့ကိုလေရင်ပေါ်မတက်ဖို့အတွက်ညှဉ်းပန်းချက်ရရှိကြောင်းပြောကြားပြီးတက်ခွင့်မပေးခဲ့တာဖြစ်ပါတယ်။ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝူချာကထိုင်းနဲ့ကမ္ဘောဒီးယားတို့ဟာအာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့အတွက်တနင်္ဂနွေရက်ပြည်တွင်းရေးကိုနောက်တနင်္ဂနွေကဝင်ဆက်ခွင့်မရှိဘူးလို့ဗိုလ်တပုနေမှာပြောပါတယ်။ဆမ်ရမ်စီလာရောက်တဲ့ကိစ္စကိုဟန်တာပေးဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကအင်ဂျင်တွေကိုအကြောင်းချထားတာပါ။မလေးရှားနိုင်ငံကလည်းကမ္ဘောဒီးယားတိုက်ခိုက်မှုကိုသူတို့နိုင်ငံတွေလွတ်လပ်စွာလှုပ်ရှားမှုဟန်တာပိတ်ပင်ထားပါတယ်။ဆမ်ရမ်စီကတော့ဒီခီးစင်မှာလင်းတက်ခွင့်မရပေမဲ့နောက်အင်ဂျင်နိုင်ငံတစ်ခုကနေကမ္ဘောဒီးယားကိုပြန်သွားမယ်လို့ပြောပါတယ်။
ဒီမော်နာတောင်တန်းဒေသဖြစ်တဲ့ကက်ရှမီးယားမှာဇာတာဘီနေကနှင်းတူကြီးကြတာကြောင့်လူ3ဦးထဲမှနေတည်ဆုံးပြီးဒေသတစ်ခုလုံးမှာနှင်းပြေးတံခံစားနေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယနဲ့ပါကစ္စတန်ကြားပိုင်ဆိုင်မှုညှင်းပွားနေတဲ့ဒီဒေသမှာနှင်းတူကြီးကြောင့်လမ်းတချို့ပိတ်ဆို့ကုန်ပြီးဒါအလိုက်တွေပျက်စီးကုန်တာကြောင့်လူတွေရဲ့သွားလာနေထိုင်မှုတွေအခက်တွေ့နေရပါတယ်။ပါကစ္စတန်ထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသနဲ့နယ်စပ်ကူပါဝါရာမြို့မှာအိန္ဒိယကြီးတဲ့ကအထံသမား2ဦးကျောင်းနဲ့ထဲကိုချေချော်ကြပြီးတည်ဆုံသွားတယ်လို့အထွေထွေမြို့ဘာစာခန်းကပြောပါတယ်။သူရဲ့ရုပ်အလောင်းတွေကိုပြန်ယူဖို့စူးစမ်းလုပ်ဆောင်နေတယ်လို့လည်းသူကပြောပါတယ်။နောက်တူကတော့လျှက်စစ်ဌာနဝန်ထမ်းတူဖြစ်ပြီးဒေသတွင်းအကြီးအကဲမျိုးဖြစ်တဲ့ဆရီနာဂါမှာပြတ်တောက်နေတဲ့လျှက်စစ်မီပြန်ရဖို့လုပ်ကိုင်နေရင်းတရိုင်မော်ကပြုတ်ကျပြီးနေရာမှာရင်တည်ဆုံသွားတာလို့တာဝန်ရှိသူတွေကပြောပါတယ်။နှင်းကြောင့်ဒေသတွင်းအကြီးအကဲစီးပွားရေးလုပ်ငန်းဖြစ်တဲ့ပန်းသီးပင်တွေအကြီးအကျယ်ပျက်စီးကုန်ပါတယ်။လမ်းတွေမှာသွားလာဖို့အန္တရာယ်ကြီးလွန်ပြီးအများအပြားလူသူကင်းမဲ့နေပါတယ်။တောက်ကြမနေ့ကနှင်းဆက်ကျနေဦးမယ်လို့မိုးလေဝသကြေညာသူတွေကပြောပါတယ်ခင်ဗျာ။
တော့ကြနေမနေ့ပဲနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကြော်ကြော်သိန်းတို့ပြောပြခဲ့တာပါအခုတော့သတင်းလွှာတွေကိုနားဆင်ကြားရပါမယ်ပထမဆုံးဗြိတိန်နိုင်ငံလက်ရှိနိုင်ငံရဲ့အခြေအနေကိုနားဆင်ရအောင်ပါသတင်းပတ်၅ဘက်ကြားရွေးကောက်ပွဲမဲဆွဲစည်းဝေးတွေလုပ်ဖို့ဗြိတိန်ပါလီမန်ကိုဗိုလ်တော်ကြီးကဖျက်သိမ်းလိုက်ပါတယ်ဒီဇင်ဘာအလရဲ့ကာလမတိုင်ခင်ကျင်းပမဲ့ဗြိတိန်ထွေထွေရွေးကောက်ပွဲတွေမှာဆင်းရဲချမ်းသာကွာဟကျက်ကြီးထွားလာနေတာကအဓိကဆွေးနွေးစရာကိစ္စတစ်ခုဖြစ်လာမယ်လို့ခန့်မှန်းနေကြပါတယ်။ဒီဇင်ဘာလ22ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲတွေမှာလက်ရှိဝန်ကြီးချုပ်ဘော်ဒစ်ဂျွန်ဆန်ကောင်းဆောင်တဲ့ Conservative Party နဲ့ Jeremy Corbyn တို့ကောင်းဆောင်တဲ့ Labour Party တို့အဓိကရှင်ပြိုင်ကြမှာဖြစ်ပါတယ်။ VOA သတင်းတောက် Zelatika Hope ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ခင်ဗျာ။ဥရောပသမဂ္ဂ EU ကနေပြည်ထောင်နိုင်ငံနှုတ်ထွက်ရေးဆိုင်ရာသူရဲ့အစီအစဉ်ကိုလွှတ်တော်ထောက်ခံမှုပူရောက်မှုရည်ရွယ်ပြီးအချိန်မတိုင်ခင်ရွေးကောက်ပွဲကျင်းပဖို့ဝန်ကြီးချုပ်ဂျွန်ဆန်ကအစီအစဉ်လိုက်တာပါဈေးဆိုင်ပိုင်ရှင် Bronze Stringer လို့မဲဆန္ဒရှင်တွေကတော့ Brexit ကြောင့်ဖြစ်လာတဲ့မရေရာမှုတွေပေါ်စိတ်ပြတ်နေကြပါတယ
် It takes the effort we're fed up with what on the knife is you trying to make
အဲ့ဒါဖြစ်ဖို့လိုပါတယ်ဒါပေမဲ့ကျမတို့စောင့်နေရတာစိတ်ပြတ်လှပါပြီမရေမရာနဲ့စိတ်ပူစရာဖြစ်နေပါတယ်မိသားစုနဲ့ကလေးတွေစားဝတ်နေရေးအတွက်လောက်ကြမှာလားဘလို့လုပ်ပြီးစားတော့နေထိုင်ကြမှာလဲငွေသုံးရမှာလားမသုံးရဘူးလားဘယ်သူမှမသိကြပါဘူ
း EU တွေကနေဘယ်လိုသတ်မှတ်ချက်တွေနဲ့ဒီတင်နှုတ်ထွက်မှာလဲဆိုတာတဲ့အလုတ်ကိုင်းကျမကြီးဆောင်းရှောမှုတဘာဝပတ်ဝန်းကျင်ရေးရနဲ့တခြားကိစ္စရပ်တွေကဒီရိရှမဲဆန္ဒရှင်တချို့အတွက်ပိုအရေးကြီးပါတယ်ဝါခင်တန်အရက်ကနောက်ထပ်ဆိုင်ပိုင်ရှင်တူဖြစ်သူရှာလော့ဘိုင်ယက်စ်တို့လိုတချို့လူတွေအတွက်အများကြီးပိုအရေးပါတဲ့အခြားကိစ္စတွေရှိနေတာပ
ါ They do believe in the National Health Service and they do believe we need more employment
NHS လို့ခေါ်တဲ့တနင်္ဂနွေလုံးကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုသူတို့တကယ်ပဲယုံကြည်ပါတယ်အလို့အကင်ပုံများဖို့စိုင်းတွေဘန်တွေလဲပတ်နေနိုင်ဖို့လိုတယ်လို့သူတို့ယုံကြည်ပါတယ် Brexit တဲ့ပို့ပြီးဦးစားပေးရမှာတွေအများကြီးပါဒီကိစ္စကတာမန်လူတယောက်ကိုမထိခိုက်ပါဘူး။လုပ်ငန်းရှင်ကြီးတွေကိုပဲထိခိုက်မှာပါ။ဒါကြောင့်သူတို့ Brexit ကိုလိုချင်နေကြတာပါ
။ဝန်ကြီးချုပ် Boris Johnson အနေနဲ့သူဟာအဲ့ဒီလိုလူတွေအတွက်လုပ်ကင်နေတာပါဆိုတာကိုသူတို့ယုံကြည်အောင်ဆွဲဆောင်စည်းရုံးရမယ်ဆိုတာသိထားတာကြောင့်အခုလိုအာမခံပြောဆိုနေရပါတယ်
။ If I come back here with a working majority in Parliament, then I will get Parliament
ကျွန်တော်အနေနဲ့ပါလီမန်မှာလူများစုရပြီဆိုရင်လူကြီးမင်းတို့တက်သွတော်ကလုတ်ကင်ဆောင်ရွက်လာဖို့ကျွန်တော်လုပ်မှာပါဒီဇင်ဘာလမှာသွတော်တည်ဆပြီဆိုတာနဲ့ကျွန်တော်လုပ်ရမှာပြီးမြောက်အောင်မြင်အောင်ဆက်လုပ်ပါမယ် January မှာ Brexit ကိစ္စကို ပြီးပြ အောင် လုပ်ပြီး ဒီနိုင်ငံရဲ့ အလားအလာခေါင်းတွေကို အစွမ်းကုန် ဖော်ထုတ်တော့မှာ ဖြစ်ပါတယ်
ဝန်ကြီးချုပ် Johnson ရဲ့ အဓိကပြန်ပြဲ Labour Party ခေါင်းဆောင် Jeremy Corbyn ကတော့ Conservative တွေဟာ လူချမ်းသာတွေအတွက်သာ လုပ်ကိုင်နေပြီး ဒီတိကျလူသမားတွေ အနေနဲ့ သူတို့အတွက် လုပ်ကိုင်ပေးတဲ့ အစိုးရတရက် လူတွေ လို့ ပြောနေပါတယ်
Together we can do something spectacular. We can transform people's hopes.
ဒီကိစ္စကိုကျွန်တော်တို့အတူတူကလှုပ်ဆောင်နိုင်ပါတယ်ကျွန်တော်တို့မက်စ်ရဲ့စီယုံရေးမှာအားလုံးပါဝင်စေပြီးခိုင်မာတဲ့တန်ရိပ်တန်နဲ့လူတွေရဲ့မျှော်လင့်ချက်တွေကိုကျွန်တော်တို့ပြောင်းလဲပြစ်နိုင်ပါတယ်ဒါဆိုရင်ဘယ်သူမှကန့်သက်ချန်ထားခံရတာမျိုးရှိတော့မှာမဟုတ်ပါဘူးတကယ်ပြောင်းလဲလို့ဖို့အချိန်တန်ပါပြီလို့ကျွန်တော်ယူဆပါတယ်
ဂျွန်ဆန်ကကော်ဗင်ထက်လူထောက်ခံမှုကောင်းကောင်းအသာရနေတယ်ဆိုတာစစ်တမ်းတွေမှာပြပေမဲ့လွန်ခဲ့တဲ့ရက်အနည်းငယ်အတွင်းကွာဟကျရော့လာပါတယ်ဂျွန်ဆန်အနေနဲ့လူများစုထောက်ခံမှုအခိုင်အမာရအောင်ဒီထက်ပိုလုံနိုင်ခဲ့ဖို့ကောင်းတယ်လို့ရက်စ်ပါတီခေါင်းဆောင်နိုင်ဂျယ်ဖာရာဂျ်ကပြောပါတယ်
I've urged Johnson and others to try to build a Leave alliance
EU ကနှုတ်ထွက်ရေးထောက်ခံကြတဲ့သူတွေပါတယ် Leave ဆိုတဲ့ညွန်ပေါင်းအဖွဲ့တစ်ခုဖွဲ့ဖို့ဂျွန်ဆန်နဲ့ကြံတဲ့သူတွေကိုကျွန်တော်တိုက်တွန်းမှုပါတယ် Conservative တွေရဲ့ Basics Party ရဲ့ Labour Party ကထင်ရှားသူတချို့ရဲ့အားလုံးစုစည်းပြီး Leave ညွန်ပေါင်းတစ်ခုဖွဲ့မယ်ဆိုရင်ရွေးကောက်ပွဲမှာအသာရမယ်လို့ကျွန်တော်ယူဆပါတယ် ဒါပေမဲ့အကြောင်းမလှဆိုပါဘဲ British နိုင်ငံရေးဟာတိတ်ကိုအုပ်စုဖွဲ့လုံးပါတယ်ဒီဇင်ဘာလ၁၂ရက်နေ့ရွေးကောက်ပွဲမှာပြည်ထောင်အောင်လို့တော့အမှတ်နေရာ650အတွက်မဲဆန္ဒရှင်တွေမဲပေးကြရပါပါ
အမှတ်နေရာ326နေရာအနိုင်ရတဲ့ပါတီကလူများစုအသားနဲ့အစိုးရဖွဲ့နိုင်မှာဖြစ်ပါတယ် ဒါပေမဲ့ဘယ်ပါတီကမှအများစုအနိုင်မရဘူးဆိုရင်တော့အမှတ်အရေးအတွက်ပိုများတဲ့ပါတီကတခြားပါတီတွေနဲ့ပေါင်းပြီးညွန်ပေါင်းအစိုးရဖွဲ့နိုင်မှာဖြစ်ပါတယ်ခင်ဗျာ
ရှိလာတဲ့ရွေးကောက်ပွဲကျင်းပဖို့ရှိတဲ့ဗြိတိန်နိုင်ငံရဲ့အခြေအနေတွေကိုကိုကျော်ကျော်သိန်းကပြောပြသွားတာပါအခုတော့အိန္ဒိချင်းအိန္ဒိယနိုင်ငံကလေဒီညဉ့်ညမ်းမှုနဲ့လူထုကြမ်းမာရေးကိစ္စကိုဆက်လက်နှာစင်ရပါမယ်အိန္ဒိယနိုင်ငံမျိုးတော်ဒေလီမျိုးမှာလေဒီညဉ့်ညမ်းမှုနှုန်းဟာအန်ရရရှိတဲ့အဆင့်ထိရောက်နေတာကြောင့်နိုဘလာအတွက်လူထုကြမ်းမာရေးအခြေအနေရေးပေါ်အခြေအနေအဖြစ်အနာ ာပြောပြမှာဖြစ်ပါတယ်ခင်ဗျာ
New Delhi မှာစောင်းရည်ရောက်ပြီးဆိုရင်အေးအေးတန်းကြောင့်စိတ်ငွေဖြစ်စေတဲ့လေတွေဟာထူထပ်ပြီးဘဲမှမရွေးတော့ပဲမြို့တစ်ခုလုံးကိုမိခိုးမျိုးတွေအဖြစ်အချင်းချောင်းအောင်ဖုံးလွှမ်းတဲ့ပြဿနာရင်ဆိုင်နေရတာပါ Delhi မြို့ရဲ့အထင်ကရအဆောက်အုံတွေကိုမိခိုးမျိုးတွေဖုံးလွှမ်းမသွားခင်လွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကနန္ဒနီဂူဟာတယောက်မျိုးနဲ့ဝေးရောင်ကိုထွက်ခွာခဲ့ပါတယ်။လွန်ခဲ့တဲ့လပိုင်းတွေကထွက်လာတဲ့ဆေးစစ်တန်းကောက်ယူချက်တွေအရဒေးလီမှာအနေကြတဲ့မြို့ကန်တွေမှာပန်းနာရင်ကျက်ရောဂါရလာသူတိုးလာနေကြောင်းဖော်ပြထားပါတယ်။နန္ဒနီဂူဟာရဲ့အတွေ့အကြုံကတော့
I have already been put on inhalers.
အသက်ရှူအကူပစ္စည်းတွေနှာခေါင်းမှာဖျန်းတဲ့အရေးတွေကိုအသင့်ဆောင်ထားပြီးကျွန်မသုံးခဲ့ပါတယ်။သိတ်ကိုနာဖျားပြီးတော့ဆေးရုံမဖြစ်မနေတည့်ရမယ့်အဆင့်မျိုးကိုကျွန်မမရောက်ချင်ပါဘူး။
ဒေးလီမျိုးမှာစောင်းရည်ရောက်ချင်းဆိုရင်အစိတ်အတောက်ဖြစ်စေတဲ့မိခိုးမျိုးတွေနဲ့ပိတ်မိနေချိန်မှာမျိုးကနေဝေးတဲ့နေရာကိုသွားကြဖို့ဆရာဝန်ကြီးရဲ့အကြံပေးချက်ကိုဂူဟာကဂရုစိုက်ခဲ့တာပါစောင်းရည်ရောက်ပြီဆိုတာနဲ့လေထုညဉ့်ဉန်းမှုနှုတ်အမြင့်ဆုံးရောက်ချင်းဆိုရင်ဆေးရုံတွေကအေးပေါ်ဌာနတွေမှာလူနာတွေနဲ့စတင်ပြည့်ကျက်လာကြောင်းနယူးဒေးလီစာဂန်ဂါရမ်ဆေးရုံကရင်ကောင်းခွဲစိတ်မှုစင်တာအကြီးအကဲဒေါက်တာအာဗင်ကူမာကပြောပါတယ
် Breathlessness acute attacks of asthma
အတက်မရှိနိုင်အောင်ဖြစ်တာဘန်းနာရင်ကျက်ပြီးစူးကနေအောင်တာအထူးသဖြင့်ငယ်ရွယ်တဲ့ကလေးတွေနဲ့အသက်ကြီးသူတွေမှာအဆုတ်ရောင်ယောဂါတွေဖြစ်တာစတဲ့ချက်ချင်းထိခိုက်စေတဲ့ယောဂါ၃မျိုးကိုကျွန်တော်တို့တွေ့ရပါတယ်
။ရေရှည်အကျိုးဆက်တွေဖြစ်အသက်ဆုံးရှုံးစေနိုင်တဲ့အထိခံစားရတဲ့လူနာတွေပုံများလာတဲ့အထက်မှာအသက်အရွယ်အားဖြင့်ငယ်ရွယ်တဲ့သူတွေပါပါလာနေတယ်လို့ဒေါက်တာအာဗင်ကူမာကပြောပါတယ်
။ To my mind there is no true non-smoker in polluted cities because whether youinhale
လူညဉ့်ညဉ့်လေးယူရမှာစိတ်လေးမတောက်တဲ့သူတွေညဉ့်ညဉ့်လေးတွေကိုရှူသွင်းလို့အဆုတ်ကိုယောဂရစေတဲ့ပုံစံမျိုးဟာစိတ်လေးတောက်တာကြောင့်အဆုတ်ကိုထိခိုက်စေတဲ့ပုံစံမျိုးနဲ့အတူတူပါပဲ။တစ်ခုစလုံးဟာအဆုတ်ယောဂဒါမှမဟုတ်အဆုတ်ခင်စာဖြစ်ဖို့အများကြီးဦးတည်နေတာပါ
။ပိတ်နေတဲ့မိခိုးမျိုးတွေရောကြရေးကြိုးပမ်းအားထုတ်မှုဖြစ်စနစ်ရက်ကြာမျိုးရဲ့ကားရည်အတွက်တဝက်နီးပါးလမ်းပေါ်မထွက်အောင်လှုပ်ခဲရမှာမာကနန်းနဲ့စုံနဲ့ကားနံပါတ်ရှိသူတွေနဲ့စုံကနန်းနဲ့စုံနဲ့ကားနံပါတ်ရှိသူတွေကိုတရက်စီအလှည့်ကျမောင်းတဲ့ပုံစံမျိုးခွင့်ပြုခဲ့ပါတယ်လေဒုညဉ့်ညံ့မှုကိုကာကွယ်တားဆီးရေးအတွက်အလေးပေးလှုပ်ဆောင်ဖို့လိုအပ်တဲ့နေရာကတည်ယူပို့ဆောင်ရေးကဏ္ဍပဲဖြစ်တယ်လို့နယူးဒေးလီမြို့ကသိပ္ပံနဲ့သဘာဝပတ်ဝန်းကျင်စင်တာအမှုဆောင်ညွှန်ကြားရေးမှူးအနုမီတာရိုချောဒရီကပြောပါတယ်
The transportation sector will require the most
ဒီလိုမှဆိုရင်2021ခုနှစ်အကောင်ထဲဖော်မဲ့အနေထားတော့မရှိသေးပါဘူး။ဒါကြောင့်ဒေလီမှာလေးတူညဉ့်ညံမှုအနည်းမှုန်တွေရဲ့ပါဝင်တဲ့ပမာဏနှုန်းဟာ
ဒီလိုမှာဆယ်လေးမတောက်တဲ့အသက်20ဆနစ်အရွယ်မင်္ဂလေးတူဟာလေရုပ်ညဉ့်ညံတာကြောင့်အဆုတ်ကင်စာရနေတာတေချာတလို့ရှိနေပြီလို့သူတို့ကပြောလိုက်ရင်တော့တခါတည်းလမ်းပြန့်ပြီးတေချာနားထောင်တော့တာပါပဲ။ဒါကြောင့်လူတွေအနေနဲ့အရေးကြီးသတိပြုမိစေတဲ့ကျန်းမာရေးအသည့်ပေးဖြန့်ဝေမှုမျိုးအသုံးပြုစေချင်ပါတယ်။အခုလိုမီဂိုမျိုးတွေထူထပ်နေတဲ့ဂျာကာပဲတချို့ကတော့မကြောက်မရွံ့နဲ့အားလိုက်ရက်မှာ
lo lu ti mya de San Gabriel Valley data ma asha nwe bwa tan twae law ni thai da jaw American nai gan ga asha nwe bwa ri ye myu do lu phit ni da ba di data ring ga myu ji ko myu ma ni thai du a mya su ga le asha nwe bwa ri be phit par de ba jaw di data ko asha nwe bwa a mya pya la ja de be nai gan rui ga la ja de so ne pat tat pi Elizabeth Lee people tha de tadin ko document myu tat ka pyo pya pi ma ma kya ha
STV လို့ဒေတာကန်တွေခေါ်ကြတဲ့ Saint Gabriel တောင်ကြားဒေတာမှာမတ်ချူးနေလာတာနှစ်30ရှိပါပြီ။သူတက်9နှစ်ခရဲကသူ့မိဘတွေကထိုင်ဝမ်ကနေရောက်လာပြီးအာရှအနွယ်ဘွားတွေအနေနဲ့တဲ့ Walton မှာအခြေချဖို့လုပ်ခဲ့တယ်လို့သူကပြောပါတယ်
။ My parents they didn't speak English at the time.
အဲ့ဒီတော့ကျွန်တော်မိဘတွေအင်္ဂလိပ်လိုပြောတတ်တော့ညီအစ်ကိုတို့အတွက်အဆင်ပြေတယ်လေ။ဈေးတွေနဲ့လည်းနေတယ်။အာရှတိုက်ကလာတဲ့လူတွေကများတော့ဒီနေရာမှာသူတို့ဝင်ဆန့်ဖို့ပို့လွယ်ပါတယ်။
ဒီ data မှာပြောင်းရွှေ့အခြေချသူအတော်များပြီးအဓိကကတရုတ်တွေဖြစ်ပါတယ်။1980ပြည်လွန်နှစ်တွေကထိုင်ဝမ်ကလူတွေဒီ data ကိုလှိမ့်ဝင်လာသလို1980ပြည်လွန်နှစ်တွေအထိတစိမ့်စိမ့်ဝင်လာတဲ့အထက်မှာချူးရိုမီတာစုလည်းပါပါတယ်။အခုတော့သူကအင်ချန်မြေလုပ်ငန်းနဲ့အခြေချနေပြီဖြစ်တယ်လို့ဘာသာစုံပြောတတ်တဲ့အဖွဲ့ကိုဦးဆောင်နေသူဖြစ်ပါတယ်။သူ့အဖွဲ့ထဲမှာအိမ်အယောင်ဝယ်လုပ်တဲ့ Rosen Shang လည်းပါပါတယ်။
Most of my clients are Mandarin speaking.
ဒီမှာရဝဲလက်အများစုက Mandarin တရုတ်စကားတက်ကြတယ်။ဒီမှာနေတဲ့လူတွေအပြင်ဒီမှာလာအလုပ်လုပ်သူတွေ၊ကျောင်းတက်သူတွေရှိတယ်လို့ America မှာယင်းနှိမ့်နှံဖို့လာသူတွေလည်းပါတယ်
။လွန်ခဲ့တဲ့35နှစ်လောက်အတွင်းဒီဒေသမှာနောက်ထပ်ရောက်လာပြီးအခြေချသူတွေကတရုတ်ပြည်မှာအကြီးကပါ။ရှန်ဟာ America မှာကျောင်းတက်ဖို့အတွက်တရုတ်ပြည်မှာကနေလာတာဖြစ်ပြီးအခုအခြေချနေပါပြီ။SGV ကအကြောင်းမျိုးမျိုးနဲ့တရုတ်တွေကိုဆွဲဆောင်တယ်လို့သူကပြောပါတယ
် Everyone speaks Mandarin. They can walk into bank.
လူတိုင်း Mandarin စကားပြောတတ်ကြတယ်။ဘဏ်ကိုပဲတွတ်တွတ်၊စာတိုက်တို့၊ကုန်စုံဆိုင်တို့ပဲတွတ်တွတ်အင်္ဂလိပ်လိုတလုံးမှမပြောလဲအလုပ်ဖြစ်တယ်လေ
။ American ကတခြားနေရာတွေထက်ဆိုင် California တောင်ပိုင်းဒေသရဲ့မျှတတဲ့ရာသီဥတုကလည်းအာရှဒေသနဲ့တူတာကြောင့်ရွှေ့ပြောင်းသူတွေလာကျင်ကြတာပါ။ဒါအပြင်တရုတ်ပြည်မှာကတိုက်ခန်းအမြင့်ကြီးတွေမှာပဲနေနေရတာကြောင့်လို့ဆိုပါတယ
် We have plenty of single family homes they just find
ဒီမှာလုံခြုံအိမ်လေးတွေအများကြီးပဲဒီမှာအိမ်ရမယ်နေရမယ်ခြံလေးလည်းရှိမယ်အိမ်နီးချင်းတွေကလည်းတိတ်ကပ်မနေဘူးလေ
SGV ကိုဖိလစ်ပိုင်ကနေပြောင်းလာတဲ့ဖိလစ်ပိုင်တရုတ်နယ်ပေါ်အင်းနီဇူးကတော့
So I speak Tagalog the Hokkien
တိုက်ခန်းလုံးစကား Hokkien စကား Mandarin နဲ့အင်္ဂလိပ်လိုပါကျွမ်းကျင်တယ်လို့ပြောတော့တာပါသူကတော့သူ့ခင်မနဲ့အတူဖိလစ်ပိုင်ကနေလာတာပါသူကလည်းမိုက်ချူရဲ့အင်ချန်နေလုပ်ငန်းအဖွဲ့ကပါဒီဒေသကဖိလစ်ပိုင်တွင်အင်ဒိုနီးရှားနဲ့တောင်အာရှနိုင်ငံတွေကရွှေ့ပြောင်းလာသူတွေအတွက်အိမ်ပွဲစားလုပ်ပေးပါတယ်သူ့ရဲ့ဝယ်လက်တွေထဲမှာနယူးယောက်ကနေ SGV ကိုပြောင်းလာတဲ့အိန္ဒိယနယ်ပေါ်ပါကစ္စတန်တယောက်ဖြစ်တဲ့ရှာဘာနာခန်းလည်းပါပါတယ်သူကခြံလေးဝင်းလေးနဲ့အိမ်တစ်လုံးလိုချင်နေသူပါ
New York has the vibe of the energy and stuff but you can get it here too you know but
New York ကတော့လှုပ်လှုပ်ရှားရှားနဲ့တက်ကြွစီပါတယ်ဒီမှာလည်းဒါမျိုးရနိုင်ပါတယ်ဒါပေမဲ့ခလေးရလာပြီဆိုရင်တော့ California ကအခြေချလို့အကောင်းဆုံးပဲလို့တော့ကျွန်မထင်တယ် San Gabriel Valley ကတိတ်ပြီးတော့စိတ်ဝင်စားစရာကောင်းတယ်အာရှတွေထဲမှာကိုယ်ပဲယဉ်ကျေးမှုကအမျိုးစုံရှိတာပါ
အာရှတရဲ့ရင်ကျေးမှုမျိုးစုံရှိနေတာကလူမှုစီးပွားရေးမျိုးစုံရှိနေတဲ့သဘောပါ။အာရှအမေရိကန်တရားမျှတမှုတိုးတက်ရေး AAA JL အဖွဲ့ရဲ့ခန့်မှန်းချက်အရ SGV မှာအာရှတိုက်တာ 98,000 လောက်ရှိပြီးအာရှနယ်ပေါ်အမေရိကန်သုံးပုံတစ်ပုံကဝင်ငွေနှဲပါးကြပါလေ
။ Some of them just immigrated here. They haven't found
တချို့ကခုမှပြောင်းလာကြတာကြောင့်မြဲတဲ့အလုပ်ရှာမရပဲဖြစ်နေတာတို့အင်္ဂလိပ်စကားသိမတတ်တာတွေကြောင့်တင့်တော်တဲ့အလုပ်မရပဲဖြစ်နေကြတာပ
ါလူမှုစီးပွားရေးအခြေအနေဘယ်လိုပဲရှိရှိ San Gabriel Valley ဟာအာရှရင်ကျေးမှုနဲ့ကြီးပြင်းလာသူတွေအတွက်အမေရိကန်အဖြစ်ကူးပြောင်းမှုကောင်းတဲ့ဒေသဖြစ်နေတဲ့အတွက်အာရှဥယေကတော့ဆက်ပြီးတိုးနေအောင်ပါလဲဖြစ်ပါတယ
်တော့ခင်ဗျာတက်ပြောပြတော့တာပါ View American တက်မြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်မနက်ပိုင်းစီစဉ်တချို့ကိုပြောင်းလဲထုတ်လွှင့်နေတဲ့အကြောင်းကိုလည်းသောတာရှင်တွေကိုတခါတည်းအသိပေးပါစီအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်စောင့်မတွေကိုမူရင်းအပေါ်မပြဲမတ်ဤတန်စင်ကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ
တရုတ်နိုင်ငံပေါ်မိခိုအားထားတဲ့မြန်မာနဲ့မြောက်ကိုရီးယားတို့ကိုနိုင်ရှင်ချင်းစွဲကောင်းစဉ်နဲ့ Jonathan Chow နဲ့ Leif Erik Easley တို့ရေးသားထားတာကို East Asia Foreign.org မှာဖတ်ရပါတယ်။လူ့ခွင့်ချုပ်ပေါင်းမှုတွေအာဏာရှင်ရဲ့ဖိနှိပ်မှု Nuclear လက်နက်ဖွံ့ဖြိုးမှုစတဲ့ကိစ္စတွေကြောင့်မြန်မာနဲ့မြောက်ကိုရီးယားကိုအာရှမှာအပေခံနိုင်ငံတွေဖြစ်လူသိများကြတယ်လို့ရေးသားထားပါတယ်။မြန်မာနဲ့မြောက်ကိုရီးယားဟာကုန်သွယ်ရေး၊ရင်းနှီးမြှုပ်နှံမှု၊တပ်တမန်ရေးရာထောက်ပံ့မှုနဲ့စစ်တပ်အထောက်ပံ့ပေးထားမှုတွေအတွက်တရုတ်နိုင်ငံပေါ်အကြီးကျယ်အားကိုးနေရတယ်လို့ရေးသားထားတာပါ။ထိုင်းမဲ့ဒီနိုင်ငံတွေရဲ့ပြည်သူတွေကတော့စီးပွားရေးနဲ့နိုင်ငံရေးပိုင်းမှာတရုတ်ရဲ့အာဏာလွှမ်းမိုးလာမှုကိုမကြိုက်ကြဘူးလို့ထောက်ပြထားပါတယ်။အပေခံနိုင်ငံတွေအနေနဲ့ပြည်ပြင်ပြောင်းလဲမှုလှုပ်ဆောင်နိုင်ဖို့အတွက်တခြားနိုင်ငံတခုအပေါ်ကိုအတင်းအားကိုးနေလို့မရတော့ဘူးဆိုပြီးတော့လည်းရေးသားထားတာပါ။ကောင်းဆောင်တွေရာထူးကနေဆင်းပေးဖို့ပြည်သူတွေလက်ထဲအာဏာတင်ရဖို့နဲ့နျူကလ িয়ার ရန်ကာကွယ်ရေးစနစ်စတဲ့ပြည်ပြည်ပြောင်းလဲမှုတွေကိုအပေခံနိုင်ငံတွေကလှုပ်ချနေဆိုပြီးတော့လည်းရေးသားထားတာပါမြန်မာကတော့ပြည်ပြည်ပြောင်းလဲရေးလမ်းပေါ်ကိုရောက်နေပြီးတော့တရုတ်ရဲ့လွှမ်းမိုးမှုရော့အောင်လို့လုပ်နေတယ်လို့ရေးသားထားပါတယ်မြောက်ကိုရီးယားကတော့အနာဂတ်မှာတရုတ်အပေါ်အကြီးကျယ်အားကိုးနေရအောင်ပါပဲလို့ရေးသားထားတာကိုလည်းဖော်ပြပါတယ်ရှင်အာဆီယံနဲ့ရိုဟင်ဂျာဆိုတဲ့ကောင်းဆောင်တွေစောင်းမားကို thestatesman.com မှာဖတ်ရပါတယ်အာဆီယံနိုင်ငံတွေကခေါင်းဆောင်တွေနှစ်စဉ်တွေ့ကြတဲ့အခါမှာဘုံဆွေးနွေးရမယ့်ကိစ္စတွေကိုပြောဆိုကြသလိုတနိုင်ငံစီရဲ့ပြည်တွင်းရေးကိုမဆွက်ဖက်ရဆွေးမူဝါဒကိုလည်းကျင့်သုံးကြတယ်လို့យေတာထားပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့တဲ့အာဆီယံထိပ်သီးစည်းဝေးပွဲအတွင်းကုလသမဂ္ဂတွေ့မှုချုပ်အန်တိုနီယိုဂူတရက်စ်ကရိုဟင်ဂျာဒုက္ခသည်9သိန်းကျော်ရခိုင်ပြည်နယ်ကနေထွက်ပြေးရတဲ့ကိစ္စမှာမြန်မာအစိုးရအနေနဲ့တာဝန်ယူမှုတာဝန်ခံမှုလုပ်ဖို့ထောက်ပြထားပြီးတော့ပြည်ထနာရဲ့အရင်းမြစ်ကိုကန့်တွဲဖြစ်ရှင်းသွားဖို့လည်းတိုက်တွန်းသွားတယ်လို့យေတာထားပါတယ်။အာဆီယံနိုင်ငံအချင်းချင်းရဲ့ပြည်တွင်းကိုမဆွတ်ဖက်ရဆွေးမူဝါဒရှိနေပေမဲ့လည်းကုလသမဂ္ဂတွင်မှုချုပ်ကခုလိုထောက်ပြပြောဆိုလိုက်တဲ့နောက်ပိုင်းမှာတော့ရခိုင်ပြည်ပခကိုဝိုင်းဝန်းဖြေရှင်းဖို့အာဆီယံနိုင်ငံတွေကဆွေးနွေးလာကြတယ်လို့យေတာထားတာပါ။ရခိုင်ရေးပေါ်မှာအာဆီယံနိုင်ငံတစ်ခုချင်းစီရဲ့သဘောထားကအကွဲပြားစားတယ်လို့လည်းဆိုပါတယ်။သူများရဲ့ပြည်တွင်းရေးဝင်မဆွတ်ဖက်ရဆိုတဲ့မူကိုနိုင်ငံတော်တော်များများကလေးစားလိုက်နာကြတယ်ဆိုပေမဲ့လည်းမွတ်စလင်အများစုနေထိုင်ရာနိုင်ငံတွေဖြစ်ကြတဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကတော့ရိုဟင်ဂျာတွေပေါ်မှာလူမဆန်တဲ့ဆက်ဆံမှုအပေါ်အာဆီယံအနေနဲ့ကန့်ကွက်ရည်တည်ကြဖို့တိုက်တွန်းခဲ့တယ်လို့ရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်
။မအီတန်စီရဲ့ကမ္ဘာတရနေကမြန်မာသတင်းကောက်နှုတ်ချက်တင်ပြချက်ဖြစ်ပါတယ်။မကြာခင်ထုတ်လွှင့်မဲ့ဒုတိယနိုင်ဝက်စာအစီအစဉ်တွေကိုလိုင်းတူမီတာ32 40 48တို့အပြင်လိုင်းလက်မီတာ190 kHz 1505ကနေလည်းတိုးချက်နားဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံသတင်းတွေကို VOA ရဲ့စာမျက်နှာ internet စာမျက်နှာဖြစ်တဲ့ burmesevoanews.com မှာပြန်ပြီးနားဆင်နိုင်ပါတယ်။ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံသတင်းတွေကိုတော့စောကြီးအပြင်ယူနီကုတ်စာသားနဲ့လည်းဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဒီ UI မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါတော်တာရှင်များခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE American တိုင်းရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီတိတင်ဆက်နေပါတယ်ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line to be data 30 40 48တို့အပြင် line lab media 190 kHz 1509ကပါတိုးချက်ထုတ်လွှင့်နေပါတယ်ဒုတိယပိုင်းအစီအစဉ်တွေတဲကဥဟုံခင်းရဲ့မြန်မာအရေးသုံးသပ်ချက်အပတ်စဉ်ကျမ်းမာရေးကဏ္ဍတို့နဲ့အတူတိုင်းရင်းသားသတင်းလာကဏ္ဍမှာတနိုင်ငံလုံးအပိတ်ခတ်ရဆဲ NCA လက်မှတ်ရေးထိုးဖို့အကြောင်းကရင်နီအမျိုးသားတွတ်တွေပါတီကပါပြောပါတယ်
ဖူဖီဒီ NCA ပေါ်မှာရှိနေတဲ့ယုံကြည်မှုဒီထက်တိုးမြင့်လာဖို့တော့လိုမယ်ပြီးတော့တစ်ဖက်နဲ့တစ်ဖက်ကြားယုံကြည်မှုပေါ့နော်ဒီအစိုးရနဲ့ကျွန်တော်တို
့ NBA ချင်းတွေယုံကြည်မှုကိုကြားဆင်းနေစေတဲ့အတွက် NCA လက်မှတ်ရေးထိုးဖို့ခက်ခဲနေစေဖြစ်ကြောင်း KNPB ပြောခွင့်ရပြောတာကိုမကြခင်နားဆင်ရပါမယ်အခုတော့ဥပောင်ခေရဲ့မြန်မာရေးသုံးသပ်ချက်ကဏ္ဍကိုနားဆင်ကြရပါမယ်ခင်ဗျာရေကောက်ပွဲကျင်းပပြီးဖွဲ့စည်းထားတဲ့အစိုးရရဲ့လက်ထက်မှာဘန်လုပ်ငန်းကဏ္ဍတိုးတက်ပြောင်းလဲလာပါတယ်။ဒါပေမဲ့အာဆီယံနိုင်ငံတွေထဲမှာတော့မြန်မာနိုင်ငံကအနေအဆုံအညံ့ဆုံအဆင့်မှာရှိနေတဲ့အကြောင်းဥပောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရခင်ဗျာ
။ရေးသားတဲ့ငွေပြန်မရလို့ပြဿနာဖြစ်နေတဲ့ပုဂ္ဂလိကဘဏ်အချို့ကိုပိတ်ပစ်တော့မယ်ဆိုတဲ့ကောလာဟလအကြောင်းပါမငွေအပ်ထားသူတွေအကြမကြမီကရုပ်ရုပ်ပဲပဲဖြစ်သွားပါလေမဟုတ်မမှန်ကြောင်းဘ ਹੁ ဘံကဖြည့်ရှင်းရတဲ့အသည့်အခြေအနေဆိုးသွားပါလေစေဆိုးရခေတ်ကငွေကြေးကိုတင်တယ်လို့လုပ်ခဲ့တဲ့အတွက်ဘဏ်လုံငန်းကိုတည်သူလူစုကအယုံအကြည်မရှိကြပါဘူးရွေးကောက်ပွဲအဆိုးရတက်လာပြီးပြုပြင်ပြောင်းလဲလုပ်တော့မှဘဏ်လုံငန်းကိုတဖြည်းဖြည်းယုံကြည်လာကြပါလေဒါပေမဲ့ယုံကြည်မရှိသူကလူများစုဖြစ်နေတုံးပါပဲ2013 Finscope လေ့လာချက်မှာအရွယ်ရောက်တဲ့မြန်မာပြည်သား18ရာခိုင်နှုန်းသာဗန်စင်ရင်းရှိတယ်လို့ဆိုပါတယ်အဲ့ဒီအချိန်မှာလောင်းမှာ36ရာခိုင်နှုန်းထိုင်းမှာ85ရာခိုင်နှုန်းဗန်စင်ရင်းရှိကြပါတယ်ဒါပေမဲ့လွန်ခဲ့တဲ့2018 Finscope လေ့လာချက်မှာတော့ဗန်စင်ရင်းရှိတဲ့မြန်မာပြည်သားဥယျာဉ်25ရာခိုင်နှုန်းအထိတိုးပွားလာတာတွေ့ရပါတယ်2013မှာဗမာငွေစုသူသတန်း၄သိန်းရှိရာက9နှစ်ကြာတဲ့အခါ2018မှာနှစ်သန်း3သိန်းရှိတာလို့ဗမာငွေအပ်သူ60ရာခိုင်နှုန်းတိုးလာတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့အာဆီယံနိုင်ငံတွေရဲ့ဗန်စင်ရင်းရှိသူဥယျာဉ်ပြန့်မြတ်နှုန်းတဲ့နည်းနေပါသေးတယ
်။မြန်မာနိုင်ငံအပန်းဒီမှာငွေစုဆောင်သူဥယျာဉ်တိုးပွားလာတယ်လို့အခြားနိလနဲ့စုဆောင်သူတွေလည်းများပြားလာပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းရွှေနဲ့ကြောင်မြက်ဝယ်ယူစုဆောင်သူ9သိန်းကျော်တိုးပွားလာပါတယ်။ရွှေငွေဥစ္စာကိုအိမ်ထဲမှာလျှို့ဝှက်သိမ်းဆည်းထားသူ3သန်းကျော်တိုးပွားလာပြီးသမဝယမမှာစုဆောင်သူ6သန်းကျော်တိုးပွားလာပါတယ်။ထူးခြားတာကတော့2013ကမွေးမြူရေးမှာစုဆောင်သူ3သန်းခွဲရှိရာက2018မှာ2သန်းအထိကျဆင်းသွားတာဖြစ်ပါတယ်။ဝယ်စုသူတဲမှာဗမာစုဆောင်သူဥယျာဉ်ကအ ਨੇ ဆုံးဖြစ်ပါတယ်။ငွေတိုးယူသူတွေစီကချေးငှားကြသူ9သန်းနီးပါးရှိတယ်လို့2018 Finscope စစ်တမ်းမှာဖော်ပြပါတယ်။အရွယ်ရောက်သူတဝက်နီးပါးဟာချေးငှားသုံးဆွဲကြပြီးတဝက်ကျော်ကတော့ချေးစရာမလိုဘူးလို့ဆိုပါတယ်။ဗမာငွေချေးသူဥယျာဉ်ဟာ14ရာခိုင်နှုန်းသာရှိပါတယ
်။အလုံးလုံးနိုင်တဲ့အရွယ်ရောက်သူဥယျာဉ်34သန်းကျော်ရှိတဲ့အနေနဲ့လေသမား8သန်းပုံမှန်အလုံးသမား2သန်းခွဲကြာပန်းအလုံးသမား2သန်းခွဲနဲ့ကိုယ်ပိုင်အလုတ်လုတ်သူ9သန်းကျော်ရှိပါတယ်။မိခိုသူအဖြစ်စရင်တင်ထားသူက17သန်းကျော်ရှိပါတယ်။လစဉ်ဝင်ငွေကျပ်3သိန်းကျော်သူဥယေက17သန်းကျော်ရှိပြီးသသိန်းတဲ့နည်းသူက10သန်းလောက်ရှိပါတယ်။ဝင်ငွေမရှိသူက9သန်းရှိပြီးဝင်ငွေကိုမပြောကျင်သူက9သန်းလောက်ရှိတယ်လို့ဆိုပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဗမာငွေစုဆောင်သူဥယေဟာလူနည်းစုတာဖြစ်ပါတယ်။စုဆောင်သူအများစုဟာပုဂ္ဂလိကလုပ်ငန်းရှင်တွေဖြစ်ကြပြီးသူတို့ကသာဘဏ်ကငွေကိုအများဆုံးချေယူကြတာဖြစ်ပါလေ
။ဘဏ္ဍာရေးလောကမှာထင်ရှားတဲ့ဘဏ်လုပ်ငန်းကြီးတွေဟာစီအစိုးရနဲ့ရောထွေးရှက်တင်ဖြစ်ခဲ့ကြတာများပါတယ်။စုံစမ်းစစ်ဆေးတဲ့အခါမှာနောက်ကျောင်းပေါ်လာပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနေဆက်တတိုင်းဆောက်လို့ရမှာကမ္ဘောဇာဘဏ်ရဲ့မိခင်ကုမ္ပဏီကမ္ဘောဇာအုပ်စုပါဝင်နေတာကိုစုံစမ်းစစ်ဆေးပြီး အရေးယူဖို့ကုလသမဂ္ဂစုံစမ်းရေးအစီရင်ခံစာမှာဖော်ပြထားတာနဲ့ပတ်သက်ပြီးစိုးရိမ်ပူပန်မှုတွေထွက်ပေါ်နေပါတယ်ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်ကအရေးယူလာရင်ခုခံကာကွယ်ဖို့အတွက်ကမ္ဘောဇာဘဏ်ကအမေရိကန်ဥပဒေလုပ်ငန်းရှင်ဝီလျံ M. ကော်နယ်လီကုမ္ပဏီကိုငှားရမ်းထားတယ်လို့ဩဂုတ်လ29ရက်နေ့ထုတ် CNBC သတင်းမှာဖော်ပြပါတယ်အမေရိကန်အရေးယူတာကိုခံရတဲ့ဘဏ်လုပ်ငန်းဟာအပြည်ပြည်ဆိုင်ရာမှာဝန်ဆက်မှုခက်ခဲသွားနိုင်ပါတယ
်ပြည်တွင်းမှာဘဏ်လုပ်ငန်း30ခုရှိတဲ့အနေနဲ့အစိုးရဘဏ်က4ခုစီးပင်းပိုင်းဘဏ်က3ခုထက်ဆက်ဘဏ်က10ခုနဲ့ပုဂ္ဂလိကဘဏ်14ခုရှိပါလေဥပမာမြန်မာစီးပွားရေးကော်ပိုရေးရှင်းပိုင်တဲ့အင်းဝဘဏ်ဟာကာကွယ်ရေးဝန်ကြီးဌာနရဲ့ထက်ဆက်ဘဏ်ဖြစ်ပါလေပုဂ္ဂလိကဘဏ်လုပ်ငန်းမှာငွေအပ်သူငွေချေသူတိုးပွားလာလို့ပြောင်းလဲလာပြီလို့မြင်ကြပါလေဒါပေမဲ့ကမ္ဘောဇာဘဏ်အီယာဝတီဘဏ်နဲ့စီဘီဘဏ်တို့လူတည်များတဲ့တမဝါယမဘဏ်ဟာအကြီးဆုံးပုဂ္ဂလိကဘဏ်တွေဖြစ်ပါလေ။ဘဏ်အငွေစုစုပေါင်းရဲ့၃ပုံ၂ပုံကိုဒီဘဏ်၃ခုကတင်ဆက်ထားတယ်လို့ Milken Institute အစီရင်ခံစာမှာဖော်ပြပါတယ်။ဘဏ်ကွဲအများဆုံးရှိတာဟာလေဒီဘဏ်ကြီး၃ခုပဲဖြစ်ပါလေ။တရုတ်၊ဂျပန်၊စင်ကာပူ၊မလေးရှား၊ဗီယက်နမ်နဲ့အိန္ဒိယကအပြည့်ပြည့်ဆိုင်ရာဘဏ်၃ခုကိုလည်းမြန်မာပြည်မှာဘန်ကွဲဖွင့်ခွင့်ပေးထားပါတယ်။ကျန်းဆိုင်မှုအားကောင်းလာပြီးမြန်မာစီးပွားရေးကိုပုံမထောက်ကူနိုင်မယ်လို့ယူရတယ်လို့ဆိုပါတယ်။ပြည်တွင်းပါမှာအစုရှယ်ယာ35ရာခိုင်နှုန်းအထိနိုင်ငံခြားဘန်ကိုပိုင်ဆိုင်ခွင့်ပေးထားပါတယ်။ဒါပေမဲ့ဘန်လုပ်ငန်းကြီးထွားလာပြီးစီးပွားရေးပမာဏသေးငယ်နေတာကိုသဘောမကျဘူးလို့သုံးသပ်တမ်းညွှန်းလည်းရှိပါသေးတယ်
သူအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ပါခုတော့လာမယ့်စနေညဒိုင်းရိုက်လေလိုက်မှာဆွေးနွေးကြမယ့်အကြောင်းအရာတွေကိုပြောပြရင်းဖိတ်ခေါ်ပါစီခင်ဗျာ
သောရရှင်များရှင်လက်နက်ကင်ပဋိပက္ခတွေကြားမှာအကြောင်းအမျိုးမျိုးနဲ့အရက်သားတွေဖမ်းဆီးခံရအခမတည့်ရင်အသက်ပါဆုံးရှုံးကြရတဲ့အထီးမကြခဏကြုံကြရပါလေအခုနောက်ဆုံးမှာဆိုရင်လေလွတ်တော်အမတ်တယောက်ကိုအေးအေးရခိုင်လက်နက်ကင်အဖွဲ့ကဖမ်းဆီးသွားတဲ့အထီးပါလနဲ့ကိုင်ပတိပခရိချာမှာအယက်သားတွေအကာအကွယ်မဲ့နေကြရတာဘာကြောင့်များပါလဲအယက်သားတွေလုံခြုံရေးဘယ်သူတွေကဘယ်လိုတာဝန်ယူနိုင်မလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်1232382554ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင
်။တိုင်းလေးလိုင်းဆွေးနွေးကန်အစီအစဉ်တွေကိုတော့အင်ကာနဲ့စနေနေ့ညတိုင်းမှာနားဆင်နိုင်ပါတယ်။ပါဝင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ။အခုတခါလဲကြတာကတော့ကျမရေကန္နာပါဒီတစ်ပတ်ကျမရေကန္နာမှာဗီတာမင် D ချို့တဲ့စေတဲ့ယောဂနဲ့ကာကွယ်ရေးအကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံမှာအဖြစ်များလာတဲ့ဗီတာမင် D ချို့တဲ့တာကိုဖြစ်စေတဲ့ယောဂတချို့ရှိနေပြီးဒီတက်မချို့တဲ့အောင်ကာကွယ်နိုင်တာတွေလည်းရှိနေပါတယ်ဒီတက်မချို့တဲ့အောင်ဘလိုနည်းတွေနဲ့ကာကွယ်နိုင်ပါသလဲဒီအကြောင်းအယူအကျော်အစစ်အယူအထုကုနဲ့စစ်တက္ကသိုလ်တဲ့အယူအကျော်အစစ်စီးပညာဌာနပေါ်မောက်ခဌာနမှူးဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคยูจอนสิชิชิชาวจีปามคะตัดตัดชิชุกเนี่ยสรุปดิวิตามินดีชุเตมุจองปีเยะตะบักกะပြောแกเนี่ยมาမြန်မာနိုင်ငံမှာအတော့ကိုအဖြစ်များလာတဲ့အကြောင်းလဲဖြစ်ရခြင်းအကြောင်းတွေကနေအောင်ကြီးနဲ့ထိတွေ့မှုနေတာနဲ့အစားတောက်အားနေတာတွေအကြောင်းကိုပြောပြခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရေဒီဗီတာမင်ဒီကိုချို့တဲ့နေနိုင်တဲ့ယောဂါတွေအနေထားနဲ့ကာကွယ်နိုင်မှုအကြောင်းကိုဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီကျော်ဆရာကြီးဒီဗီတာမင်ဒီကိုချို့တဲ့နေနိုင်တဲ့ယောဂါတွေကဘယ်လိုရှိလဲဆရာကြီ
းသူကယောဂါကြီးကတော့ဗီတာမင်ဒီကိုသုံးသွေးတာများတာပေါ့နော်ဗီတာမင်ဒီသုံးသွေးတာများတဲ့ဆိုတဲ့ယောဂါကြီးကတော့အပြင်ကဗီတာမင်ဒီကိုမလုံလောက်လုံလောက်နည်းနည်းလေးတည်းတည်းလေးဝင်နေတဲ့အချိန်မှာခန္ဓာကိုယ်ကသုံးညများသွားရင်လေဗီတာမင်ဒီချို့တဲ့သွားတာပေါ့နော်လူယောဂမျိုးတွေကဗီတာမင်ဒီကိုများများလိုလေဆိုတော့ဒီခုခံနဲ့ပတ်သက်တဲ့ယောဂတွေပေါ့ဒီခုခံဓာတ်တွေကိုထုတ်တယ်လို့ဒွေးပြူမှုတွေရင်းကျက်လာတယ်လို့ကြီးတွားလာတယ်ဆိုလို့ရှိရင်သူက ဗိုက်တာမင်ဒီကိုသုံးတယ်ဒီ DNA လို့ခေါ်တဲ့ဆဲရီရဲ့ပွားတဲ့အခါမှာပုံမှန်ပွားအောင်ဆိုလို့ရှိရင်ဗိုက်တာမင်ဒီကလိုတယ်ဒါကြောင့်ဒီခုခံတတ်ဒီအများကြီးခွင့်နေတဲ့ယောဂါတွေခုပြည့်လို့ရဲ့လိဗနာယောဂါတွေပေါ့လိဗနာတွေရေပြာလိဗနာတွေလူသားတွေမှာဆိုလို့ရှိရင်သားတည်းဒီခန္ဓာကိုယ်ထဲမှာကလည်းဘလူးပဲနဲ့ပွားတယ်ခုခံတဲ့အနေနဲ့ပွားတယ်အဲဒီကမှာဗီတာမင်ဒီပုံစံမှုကများများတဲ့ခါကျတော့ဗီတာမင်ဒီကအပြင်လည်းလုံလောက်အောင်ပုံမှုဆိုရင်ချို့တဲ့သွားတာပေါ့
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီဗီတာမင်ဒီကိုချို့တဲ့နေနိုင်တဲ့ယောဂါလေးရှိသေးလားဆရာ
ဗီတာမင်ဒီကတော့သူကဆိုင်ရင်ကတော့ထုတ်သွားရမယ်ဒါပေမဲ့ထုတ်သွားတဲ့ဆိုရင်တော့မှသူကဗီတာမင်ဒီကိုပုံမှန်သုံးလို့ရတဲ့ဗီတာမင်ဒီမျိုးနဲ့မဆုတ်သားတော့တဲမှာပါရကဗီတာမင်ဒီကုန်ကျန်းပေါ့ကုန်ကျန်းပါတဲ့အခါမှာသူကခန္ဓာကိုယ်ထဲမှာတည်းရည်လုံးလုံးနေတယ်ခန္ဓာကိုယ်ရောက်လို့ရှိရင်နေအောင်ကြီးနဲ့ထွေးလိုက်တော့မှအဲကုန်ကျန်းမှာသူကတနည်းမှာရေတဲ့ဂရီးဖြစ်ပြီးလိုက်တယ်ဒီအခါမှာ 25 hydroxy ဗီတာမင်ဒီလို့ခေါ်တယ်ဗီတာမင်ဒီလေးနည်းနည်းလေးအလုပ်လုပ်နေတဲ့ဗီတာမင်ဒီကုန်ကျော်လေးတစ်ပိုင်းဖြစ်လာတယ်ဒါပေမဲ့သူကလည်းတည်းရည်ခန္ဓာကိုယ်ထဲမှာလုံးလုံးနေဘူးအဲသူကဘယ်ဥသွားလဲဆိုတော့ကြောက်ကပ်ပုံသွားဆက်ပဲကိုရောက်တဲ့အခါကျတော့ဒေါက်တာဆက်ပြီးတော့သူ့ကိုဓာတ်ပြုပေးလိုက်တဲ့အခါကျတော့မှဒီရက်နှစ်ခုပေါင်းသွားပြီးတော့125 hydroxy vitamin D ဆိုပြီးဖြစ်သွားတယ်။အဲတော့ vitamin D ပုံရမ်းမှရေနှလုံးထပ်တွေ့တယ်။အဲဒီအခါကျတော့မှသူကခန္ဓာကိုယ်ထဲမှာလူးလို့ပြ။ဒီအခါကျတော့ဒေါက်တာမကောင်းတဲ့လူဖြစ်ပါဆိုရင် vitamin D ကနေအောင်လဲထွေထွေအားတော့မှပဲပါပါခန္ဓာကိုယ်ရဲ့ကျတော့သူကတော့မဝင်မှုဖြစ်သွားတယ်။ခုနကပြောတဲ့လိဗနာအုပ်စုမှလည်းလူလိဗနာတို့ရေပြာလိဗနာတို့ကဒေါက်တာကိုအားနေတဲ့အခါကျတော့အဲ့မှလည်းစားတော့မှာပါအောင်တော့ဗီတာမင်ဒီကခန္ဓာကိုယ်ထဲမှာလုံးလုံးငယ်ဝင်နေဗီတာမင်ဒီရှုခြင်းမှုလက္ခဏာတွေတွေ့လာတော့
ဟုတ်ကဲ့ဆရာကြီးအခုလိုဒီဖြစ်ရခြင်းအကြောင်းရင်းတွေမျိုးစုံရှိတဲ့အခါကျတော့ဆရာကြီးဒီကာကွယ်နိုင်ဖို့အတွက်ဆိုလို့ရှိရင်ရော
ကာကွယ်နိုင်ဆရာကတော့သူကနေအောင်ကြီးတဲ့ကိုဒီကိုလိုတဲ့အဲ့ဟာကလည်းမနေ့ပိုင်းနေအောင်ကြီးဖြစ်ဖို့ခေါင်းနေပေါ့စိုးစိုးပိုင်းနေအောင်ကြီးဖြစ်ဖို့လိုတယ်ဆိုတော့ဒီလိုမနေ့ပိုင်းကိုယ်နိုင်မထိုးခင်တော့မှမြောင်ကြီးနဲ့တပတ်ကိုနေဆုံးနိုင်ရလောက်တနည်းကိုဓာယဝတ္တနာကြီးနေဆုံးပြီကိုလူတာပေါ့နော်နေတဲ့အခါမှာလည်းမြောင်ကြီးရောက်နေတယ်ဆိုပြီးတော့အကုန်လုံးခေါင်းရောမျက်လုံးရောပြင်းအောင်ပုံထိုင်နေတယ်မြောင်ကြီးနဲ့ခန္ဓာကိုအေးပြန်းနဲ့မထွေးပြန်းမထွေးပြန်းတဲ့အခါကျတော့မြောင်ကြီးကတော့ထိတယ်ဗီတာမင်ဒီကမဖြစ်ဘူးဆိုတာလည်းရှိတာပေါ့အဲတော့ကာဝေဘူးကတော့ဒီကတော့အေးတိုင်းကအလင်းအောင်နဲ့မြောင်ကြီးနဲ့နေဖို့လူတာပေါ့နော်အဲ့မှမလုပ်နိုင်ဘူးဆိုလို့ရှိရင်တော့တခုကအသာတောက်ဒီခါတဲ့ခါမှာစီတက်ပါလေအသာတောက်စီတက်တဲ့မှာမှာဗီတာမင်ဒီမြင့်မြတ်ပါလေအသာတောက်ပေါ့ဆလုံးလုံးလေးပစ္စည်းတွေပေါ့နော်ဒီလေးကိုညတိုင်းသူကအသာမှာမြို့ဒီနေရာလောက်ဝင်နေအငွဲ့နဲ့နွားတုံးတစ်ခွက်တစ်ခွက်အမှုချက်ဦးဒီမျိုးနှလုံးအမှုစားဖို့လိုတာပေါ့နော်အမှလည်းလုပ်ဖို့မလွယ်ဘူးမြောင်ကြီးနဲ့ထီအောင်နဲ့ထင်ရမဖြစ်နိုင်ဘူး။ကျုပ်နှလုံးနဲ့နှုတ်ကပါကလည်းမတောင်းနိုင်ဘူးဆိုရင်တော့အဲဖြည့်ဆွတ်တာသာမယ်တော့ဖြစ်နေတာပေါ့။အာရီထဲမှာဗီတာမင်ဒီပါတဲ့အာရီသာမယ်ဆိုရင်တော့လည်းရတာပေါ့နော်။ဒီမှာလည်းသတိထားဖို့ကဗီတာမင်ဒီကအများကြီးကအာရီဒီမှာပါတယ်ဆိုလို့ပဲပါလိမ့်စီတာ။လုံးဝအောက်ကဲ400အားလောက်ပါတော့။အများပြင်ပါရင်300အားလောက်50အားလောက်လောက်ပဲပါတာများတာပေါ့နော်။အဲ့တော့ဒီရအပါကလားဆိုတော့ဒီချာဒီကမှကြည့်ပြီးတော့မှအားလုံးတို့တာပေါ့နော်
ဟုတ်ကဲ့ဆရာကြီးနောက်ဒီငါးကြီးစီတို့ပါတော့ဆရာ
ငါးကြီးစီဆိုတယ်ဒီကနေ့ဆိုဖြည့်စွက်တာပေါ့နော်ဒီကပါရကအားသေးရဲ့မှာဗီတာမင်ဒီကိုအဓိကပါလာကတော့ငါးကြီးစီအားလေးဒီမှာကြည့်လိုက်ရင်တော့ဗီတာမင်ဒီကပါတယ်400ကျင်းလောက်ကတော့ပါတယ်ဒီနေ့တမန်အများကြီးတဲ့ဗီတာမင်တို့ဘာလဲသူဗိုက်တာဇုံတို့လိုအားသေးတယ်ဆိုတော့ဒီမှာပြောတဲ့ဗီတာမင်မျိုးဒီကရှိတာပြီးတော့ဗီတာမင်ဒီကပါဠိကလေးပဲပါဠိရှိတာပေါ့။အဲကြောင့်ငါးကြီးဒီကလည်းတော့ကောင်းပါလေ
။ဟုတ်ကဲ့ဆရာ။နောက်တစ်ခုကခုနကဒီကျက်ဥနဲ့နှုတ်အပြင်ပေါ့ဆရာ။တခြားအစာအသောက်တွေဆရာအရင်ပြောခဲ့တယ်လို့ပဲဒီဒိဋ္ဌံအစာတွေရဲ့တော့အတွင်းအင်္ဂါတွေအဲအဲ့လိုမျိုးဥမာငါအဲ့လိုအနေထားမျိုးတွေရောဆရာဗီတာမင်ဒီပါနေတဲ့အနေထား
။အဲဒိဋ္ဌံမှာတော့အဓိကကလီစာပေါ့လေ။အကျဉ်းတို့ကလီစာတို့အဲ့ဒါကျတော့ဗီတာမင်ဒီတော့ကျေပါလားပေါ့။အဲဒီကစားတဲ့အခါကျတော့လေဗီတာမင်ဒီရရတာကတပိုင်းကောင်းမှုပဲ။ဒါကကျတော့ခေါင်းရောဂါဖြစ်စေရောယူရီးယားဖြစ်တာတက်လာနေတာပေါ့။အဲဒါကတိတ်ဆူဖြစ်။ဒါကငါးကြီးကြီးဆိုတာကတော့ဒီနေ့ငါးကြီးကြီးဝိလာငါးကြီးကြီးဖြန်ရအစီကိုထုတ်ထားရဆိုတော့ ဒီမှာလည်းဗိုက်တမင်တရားပါတော့ပေါ့။ညာပြီလို့မြေသေးချောင်းလေးတွေ့တဲ့ငားတယ်တော့တော်ပြီးဗိုက်တမင်တရားသိမပါဘူးပေါ့နော်။သိမပါဘူးဆိုတော့တနေ့လုံးလိုအပ်တဲ့၄00ရောက်လို့ငားတကောင်လုံးတော့စားမှာဖြစ်တာ။ငားတကောင်လုံးတော့စားမှာဆိုတော့လေတုံးတောင်ကြားစုကတယောက်ကိုငားတကောင်လုံးဒီဆုံးတဲ့တောင်မှာဒီတဲ့တောင်ကတကောင်တော့စားမှုဆိုတာသိချမ်းနေရမှာ။ဒီလုံးကတော့စားတော့တရားလည်းပေါ်၄00ချောင်းလေးနဲ့ကိုက ရတာလေးကောင်းတော့ပြည့်စမ်းနေကြတဲ့ခါဘယ်နေကြီးချူတယ်မွာဖြစ်လာကြတာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကိုဝင်းမင်းတင်ဆက်ထားတဲ့ကျမရဲ့ကဏ္ဍကိုကြားခဲ့ရတာပါဆက်လက်ပြီးနေဆက်ဒေတာတိုင်းရင်းသားသတင်းတောက်တွေစူးစင်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလာကိုနားဆင်ကြပါခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မိုင်းလားဒေသတွေမှာဝါနယ်မိုင်းလားတပ်တွေစစ်ရေးအခြေအနေရှုပ်ထွေးနေပါတယ်။အေးတပ်ဖွဲ့ကဖမ်းဆီးထားတဲ့အမျိုးသားလွတ်တော်ကိုစလဲဥဝိတင်းကလွဲပြီးတန်တဲ့သူတွေအားလုံးကိုပြန်လွတ်ပေးခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်ပလောဝါမြို့နယ်ကစစ်ဘေးရှောင်တချို့နေရပြောင်းရွှေ့တဲ့အကြောင်းတွေကိုကြားစားရမှာပါရှင
်။ကျမကနန်းဟောင်းပါရှင်။တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်ရှိပိုင်းမင်္ဂလာဒေသထဲမှာဝနဲ့မင်္ဂလာတပ်တွေ10ရက်ခန့်အကြာစစ်ရေးတင်မှမှုဖြစ်ပွားနေပြီးပြစ်ခတ်မှုမဖြစ်ပွားအောင်အထက်ကြီးကဲတွေတွေ့ဆုံဆွေးနွေးနေဆဲဖြစ်ပါတယ်။အော်တိုဘာလ28ရက်နေ့တုန်းကအထူးဒေသလေးမင်္ဂလာတပ်ထိန်းချုပ်နယ်မြေနဲ့ဝတာဖွဲ့ထိန်းချုပ်နယ်မြေအကြားခိုးစုံဂိတ်စခန်းကိုကျော်လွန်ပြီးတော့ဝတာဖွဲ့ဟာမင်္ဂလာထိန်းချုပ်နယ်မြေထဲကနောင်ဟော့ဝမ်နမ်ပါဆန်းဝမ်ခင်ကျေးရွာဖက်အထိဝင်ရောက်ခဲ့တာကြောင့်ဒီနေ့အထိမင်္ဂလာတပ်တွေရဲ့ဝိုင်းရံထားခြင်းကိုခံနေရတာဖြစ်ပါတယ်။ဒီတင်းမာမှုကနေနှစ်ဖက်ပြစ်ခတ်မှုမဖြစ်ပွားအောင်အထက်ခေါင်းဆောင်တွေကဆွေးနွေးနေဆဲဖြစ်ကြောင်းလဲဒေသတွင်းမင်္ဂလာဘက်ကတပ်မှုကပြောပါတယ်။နှစ်ဖက်တပ်မတင်းမာခင်ပြီးခဲ့တဲ့အော်တိုဘာလ23ရက်နေ့ကလည်းဝထင်းချုံနယ်မြေမင်းငင်းရွာဖက်မှာအစရတပ်မတော်မင်းခတ်ပြူဟာမှုကဝါတာဂိတ်ထောင်ခိုင်းစေမှုကြောင့်ဝါတာဖွဲ့နဲ့အစရတပ်ဖွဲ့ကြားတင်းမာမှုဖြစ်ပွားခဲ့ပါတယ်။တိုင်းတုံမှာရှိတဲ့ဝါဆက်ဆံရေးယုံကတရိကန်တိုင်းစစ်ဌာနချုပ်ကိုတွားရောက်တွေ့ဆုံဆွေးနွေးပြီးမှသာအော်တိုဘာလ29ရက်နေ့ကဝါတပ်တွေပြန်ဆုတ်သွားခဲ့တာဖြစ်ကြောင်းလည်းသိရပါဗျ
။ချင်းမြင့်နယ်မြို့ရလှုပ်တော်ကိုယ်စားလှယ်ဥဝေတင်းပါဝင်ကလတန်စီမံကင်းကအိန္ဒိယနိုင်ငံသားဝန်ထမ်း၅ဦး၊စက္ကပြ၂ဦး၊စပိဘုတ်မောင်းသူ၂ဦးစုစုပေါင်း၁၀ဦးကိုရခိုင်တပ်မတော်အေအဖွဲ့ကပြီးခဲ့တဲ့နိုဝင်ဘာ3ရက်နေ့မှာဖမ်းဆီးခဲ့ပါဗျ။အဲ့ဒီဖမ်းဆီးချိန်မှာအသက်60အရွယ်အိန္ဒိယနိုင်ငံသားသူအမောဆုတိတ်ဆုံးခဲ့ပြီးနိုဝင်ဘာလ4ရက်နေ့မှာတော့ကိုယ်စားလှယ်ဥဝေတင်းကလွှဲပြီးဂျန်နက်သူအလုံးကိုအေအဖွဲ့ကပြန်လှုပ်ပေးခဲ့တယ်လို့ချင်းမြင့်နယ်စီပင်ဝန်ကြီးဦးစိုးထက်ကပြောပါဗျ။အေးပြောရေးစုခွေရှိသူခိုင်တုခါကတော့လှုပ်တော့ကိုယ်စလဲဥဝေတင်းဟာစစ်တပ်နဲ့ပူးပေါင်းပြီးတော့အေးတပ်ဖွဲ့ရဲ့တရင်ချက်တွေကိုစုံစမ်းဖို့ခုမီးလူငယ်ဖွဲ့ကိုလှုပ်ဝက်ဖွဲ့စည်းထားတဲ့ပြင်တပ်တရင်ပေးသူတာဖြစ်တာကြောင့်ဆက်လက်ထိန်းနှိမ်ထားတာဖြစ်တယ်လို့ပြောပါတယ်။ဥဝေတင်းဖမ်းခံရတဲ့ကိစ္စပေါ်မှာချင်းဖွဲ့စည်းတွေကနေညင်ညာချက်တီးတီးထုတ်ပြန်ခဲ့ကြပြီးအများဆုံးပြန်လှုပ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။
ရခိုင်ပြည်နယ်ရေဒိတ်တောင်မြို့နယ်အတွင်းရွှေနတီအမြန်ရေရင်ကဖမ်းဆီးသွားသူတွေထဲက25ဦးကိုနိုဝင်ဘာလ5ရက်နေ့နံနက်ပိုင်းမှာရခိုင်တပ်မတော် AA ကပြန်လည်လွတ်ပေးလိုက်ပြီဖြစ်တယ်လို့ AA ပြောခွင့်ရခိုင်တုခကပြောပါရယ်အခုလွတ်မြောက်လာသူတွေအထက်မှာဘူးဒီတောင်မြို့နယ်က18ဦးစစ်တွေမြို့နယ်က3ဦးနဲ့ရဒိတ်တောင်မြို့နယ်ကအရက်သားတွေဖြစ်ပြီးသူတို့ကိုပူရီတောင်မြို့နယ်ဆက်ခေါ်ကြေးရွာမှာလာရောက်လွတ်ပေးခဲ့တာဖြစ်ပါတယ်။အခုလွတ်လာသူတွေဟာအော်တိုဘာလ26ရက်နေ့ကရတိတောင်မြို့နယ်ရေမြက်ကြေးရွာအနီးရွှေနတီအမြန်ရေရင်ကအစရတပ်ဖွဲ့ဝင်14ဦးအပါအဝင်58ဦးကိုဖမ်းဆီးစဉ်ကဖမ်းဆီးခံရသူတွေဖြစ်ပါတယ်။အဲ့ဒီနေ့ဖမ်းဆီးပြီးချက်ချင်းမြန်မာအစိုးရတပ်ကရဟတ်ရင်၃စီးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ဖမ်းဆီးထားသူတချို့နဲ့ AA တပ်ဖွဲ့ဝင်တချို့လည်းတေဆုံးခဲ့ရတယ်လို့ AA ဘက်ကသတင်းထုတ်ပြန်ထားပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းကုခိုင်မြို့နယ်ပန်လော့ကျေးရွာကအမျိုးသားတို့ဟာနိုဝင်ဘာလ9ရက်နေ့ကပြစ်ခတ်ခံရပြီးအခုခါကြေုံနယ်ကဖက်ချမ်းမှာစေကူသားမှုခံယူနေရတယ်လို့လိုက်ပါကူညီဆောင်ရွက်ပေးသူဒေသခံတို့ကပြောပါတယ်။ကားပြင်ကြောင်မဲမြို့မှာလည်းနိုဝင်ဘာလ3ရက်နေ့ကရွာလူကြီး3ဦးကိုအမြင်မသိတနတ်သမားတွေကပြစ်ခတ်မှုကြောင့်တေဆုံးခဲ့ရတယ်လို့နိုဝင်ဘာလ9ရက်နေ့ကလည်း ကျောင်းနယ်ငံကိုသွားမဲ့နွားတင်ကားလစီပြစ်ခတ်ခံရပြီးရေမောင်တူးတေဆုံးပြီးတော့နှုတ်တန်ရရရှိခဲ့တယ်လို့ဒေသခြေဆိုင်စီဝိဒလူမှုကွန်ရီရေးတင်ဥက္ကဋ္ဌဦးတင်မောင်သိန်းကပြောပါတယ်။မကြာခဏဖြစ်ပေါ်နေတဲ့ပြစ်ခတ်မှုတွေကြောင့်ဒေသခံပြည်သူတွေလုံခြုံရေးစိတ်ချမှုမရှိတဲ့အတွက်အာဏာပိုင်တွေဘက်ကပြစ်ခတ်မှုကျူးလွန်တဲ့တရားခဏတွေကိုအ мян ဆုံးဖော်ထုတ်ပေးစေချင်တယ်လို့လည်းရှမ
အခုတင်လွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ပလောဝါမြို့နယ်မိစစစ်ပေးဆောင်ဒုက္ခသည်စခန်းမှာရှိတဲ့ချင်းတိုင်းရင်သားပေါ်မျိုးနယ်စုကတရားကြော်ကိုသူတို့ရဲ့သဘောဆန္ဒအရထန်တလန်မြို့နယ်တီကိလ်တီရွာမှာပြောင်းရွှေ့ပေးဖို့အတွက်ချင်းပြည်နယ်အစိုးရကစီစဉ်နေပါတယ်။အကြောင်းဆိုမှုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ငံရေးနာတင်ဆက်ပေးထားပါတယ်။
ရခိုင်တပ်တော်အေအေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်ပလဝါမြို့နယ်မိစာကျေးရွာမှာစစ်ဘေးသိမ်းရှောင်နေကြတဲ့တင်းတလင်းကျေးရွာကဗိုလ်မျိုးနွယ်စုအင်အားစု20စုလူဦးရေ132ဦးတို့ဟာနိုင်ငံတော်ဒုတိယတံပရာဦးဟင်ဒရီပန်ထီယူဇာတိရွာဖြစ်တဲ့တီကီကျေးရွာမှာပြောင်းရွှေ့ခြေချပေးဖို့အစိုးရအနေနဲ့စီစဉ်ထားတယ်လို့ချင်းပြည်နယ်ဆိုရဖွဲ့ပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစုထက်ကပြောပါဗျာ
20စုလူဦးရေ132အားလုံးကလူနိုနာစက်တဲ့နေ့မှာကျွန်တော်မိစာနေပြီးတော့ဒီလာတော့ကျွန်တော်စဉ်းစားတယ်မိစာနဲ့ပလောက်ကိုဆက်နေတဲ့စဉ်းမယ်ပလောက်ကနေပြီးတော့ဒီဘက်ကကြာတားနေကြပြန်ပါ
မြန်မာတပ်မတော်နဲ့ရခိုင်တပ်တော်အီတို့တိုက်ပွဲဖြစ်ပွားနေမှုကြောင့်ပလဝမြို့နယ်ကကင်းတလင်းကုန်းပြင်ပြီးတောင်ရင်ခံဝနဲ့ဆက်လိုင်ဝတို့ကချင်းမိသူ600ကျော်တို့ဟာမိစာကျေးရွာမှာယာယီတဲထိုးပြီးတော့ပြောင်းရွှေ့နေဆိုင်ခဲကြရတာဖြစ်ပါတယ်ကင်းတလင်းကျေးရွာကဗိုလ်မျိုးနယ်စုတွေဟာတီကီကျေးရွာဘက်မှာပြောင်းရွှေ့ခြေချလို့ကြောင်းတင်ပြလာတဲ့အတွက်ပြည်နယ်စုရအနေနဲ့အခုလိုစီစဉ်ပေးတာဖြစ်ပြီးသူတို့နေဆိုင်ဖို့အတွက်နတ်သားလားဘက်ကနေလည်းနေအိမ်ဆောက်လုပ်ထားပြီးဖြစ်တယ်လို့ဦးစုဆက်ကပြောပါတယ
်တီကီမှာကျတော့အခုကိုနတ်တလာကတမိုးနေရတယ်လုတ်ပေးထားတာ26လုံးဆက်သက်ရှိသူတို့ရဲ့စောင်းနေရတဲ့ကြတော့နိုင်ငံခြားကအထောက်ပံ့နေတဲ့နောက်ပြီးဒီစည်းသားခံတဲ့အထောက်ပံ့တလားဆိုတော့သူတို့ငွေရစီးလုံးပြီးတော့ဆွနှွှားတာရှိတယ်
မိစာကျေးရွာမှာနေထိုင်တဲ့ကင်းတလင်းရွာသားတို့ကတော့ကင်းတလင်းရွာဘက်မှာတိုက်ပွဲတွေကြောင့်လုံခြုံမှုအားနည်းနေလို့နေရာသစ်ပြောင်းရတယ်လို့ဆိုပါတယ်
။သွားလာရေးမှလည်းကြောက်လန့်နေရတယ်။ကိုယ့်ရဲ့တက်မွန်ကြံလုပ်တဲ့ဒီလုပ်ငန်းတွေကိုလည်းလုပ်ဖို့ကောင်းကောင်းမွန်မွန်မရဘူး။ဒီလုံခြုံရေးအခြေအနေကတော့မကောင်းဘူးလို့ပဲကျွန်တော်တို့ကခံယူတယ်။
တီကီကျေးရွာကိုပြောင်းရွှေ့ချေကြမယ်ကင်းတလင်းကျေးရွာသားတွေဟာအေအေတပ်ဖွဲ့ကဘင်္ဂလားဒေ့ရဲ့နယ်စပ်ဘက်ငါးလကျော်ကြာဖမ်းဆီးခေါ်ဆောင်သွားလူတွေရှိကြပြီးတချို့ကတော့ပလဝါမြို့ပေါ်ကွက်တစ်ဘက်မှာအစိုးရကနေနေရာချထားပြီးပြောင်းရွှေ့ခဲ့ကြပြီးဖြစ်ပါတယ
်ဆက်ပြီးတော့အစိုးရနဲ့ NCA လက်မှတ်မရေးထိုးနိုင်သေးတဲ့ဂရင်းနီမျိုးသားတိုးတက်ရေးပါတီ KNPP ဟာဒေသအတွင်းမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်လက်မှတ်ရေးထိုးဖို့အခက်အခဲဖြစ်နေတဲ့အကြောင်းကိုတော့အမီကနေစူးစီးထားပြီးမိကလျာမွန်ကနေတင်ဆက်ပေးထားပါတယ်
။လက်ရှိကြုံတွေ့နေရတဲ့ပြည်내တွင်းကမြေပြင်ချင်းတွေဟာယုံကြည်မှုကိုကျဆင်းစေတဲ့အတွက်တရိုင်းကလုံးဖြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောထူစာချုပ် NCA လက်မှတ်ရေးထိုးနိုင်ရေးမှာအခက်အခဲဖြစ်နေသေးပဲလို့ကရင်နီမျိုးသားတွတ်တက်ရေးပါတီ KNPP ပြောရင်းဆိုခွင့်ရှိသူနေနေဘလူးကပြောပါတယ်
အခက်အခဲကတော့ဒီဖြစ်စဉ်ပေါ်မှာသူဖြစ်ဒီ NCA ကောင်တီပုံ NCA ပေါ်မှာရှိနေတဲ့ယုံကြည်မှုဒီထက်တိုးမြင့်လာဖို့တော့လိုမယ်ပြီးတော့တစ်ဖက်နဲ့တစ်ဖက်ကြားယုံကြည်မှုပေါ်တော့ကျွန်တော်တို့ဖက်ကြားယုံကြည်မှုနဲ့ဒီအစိုးရနဲ့ကျွန်တော်တို့ကြားယုံကြည်မှုတွေလည်းဒီထက်ဆက်မကျသွားဖို့ပြီးတော့ပြန်တက်လာဖို့တော့လိုမယ်ဘာဖြစ်လို့ဆိုလို့ရှိရင်ကျွန်တော်တို့ပြည်နယ်ထဲမှာဖြစ်နေတဲ့ကိစ္စတွေအများကြီးပေါ်တော့တရင်ထဲမှာတည်နေကြတဲ့ဟာတွေကယုံကြည်မှုကိုကျဆင်းစေတယ်ကျွန်တော်တို့တွေ့ဆုံဆွေးနွေးညှိနှိုင်းနေတဲ့အဖွဲ့မှုလို့သာစစ်ပြောပုံမှာတွေ့ဆုံဆွေးနွေးညှိနှိုင်းနိုင်တာဒါပေမဲ့တကယ်မြေပြင်မှာကျတော့ယုံကြည်မှုတွေကြာစင်းစင်းနေစီတဲ့အကြောင်းအရာတွေရှိနေတော့အဲဒီယုံကြည်မှုတွေကျွန်တော်တို့ပြန်မြင့်တင်ဖို့လိုမယ
်။ကြားပြင်းနေတွင်စစ်တပ်ကမြေယာသိမ်းဆဲမှုကိစ္စ၊လယ်တမားတွေဖမ်းဆီးခံရတဲ့ကိစ္စ၊တကြွလှောက်ရှားသူလူငယ်တွေတရားစွဲဆိုခံရတဲ့ကိစ္စတွေဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ရှိတိုးနိုင်ဖို့ကိုအဟသားတွေဖြစ်နေတယ်လို့ KNPP ကပြောပါတယ်။NCA ကောင်တီဖို့မှုဆိုင်ရာအပိုင်းတွေမှာလည်းတိစုပ်မှုတွေရှိနေမယ်ဆိုလို့ရှိရင် KNPP အပါအဝင်ပြင်မရထားတဲ့အဖွဲ့တွေအတွက်လည်း NCA လက်မှတ်ရေးထိုးရေးမှာပိုပြီးခက်ခဲလာနိုင်တယ်လို့နည်းနည်းဘလို့ကဆက်ပြောပါဗျ။အဲ
့တချင်တော့ပဲ NCA ကိုအကောင်တီဖို့တဲ့အပိုင်းမှာလည်းတိစုပ်မှုမရှိဘဲနဲ့ဆက်ပြီးတော့သွားနိုင်ဖို့လိုမယ်။ Elu tisu mu sini resolusi jalan lor yang NCEP simpul mahu ga yang jemu ya jadual yang jemu jadual resolusi ada KMPP tu perlu mahu tu bila le perlu tuyo mahu tu ada le tercah perlu tuyo KKPP.
Bikade adobala sesi ini ga Thailandan cemaju ma KMPP ne soya ni cahaya khusus le tawon si dulu. Alat bawa tuisom suni kebare. Eri tuisom mu bima KMPP beka NCEP lemah yutu ini patre. Ato view chatukuku soya ni cahaya khusus le ruidan piakade dulu.
แรงงานอัตมาได้ยอมเปลี่ยนกุยาปกุอุตสาหกรรมคุลูเปลี่ยนไปเลยนอกจากสูบจี้เด็ดคู่สูบจี้เด็ดคู่ไปเลยที่สูบจี้เด็กคู่จะรู้จุดว่ามันจุดว่าเป็นจะรู้สูบจี้ใช้เป็นเกณฑ์ที่เป็นเนี่ยจะเป็นวุ้นเส้นยังไงเนี่ยเป็นตัวเดียวกันอันนี้ยี่ห้อเนี่ยเป็นตัวเดียวกันปลุกความเลี้ยงตัวเดียวกันสูบจี้เด็ก
KMPP呢，所以啊，过去来路也对上水泥木嘛，比那些平壤组些，别也来买野土奶奶泥梁类的浆，啊，陕西的浆也来过，水泥开的路嘞，那片岗上那个标牌嘞，那是那边的他呀，NCA来买野土奶奶过，开开的水泥边边嘞，KMPP呢，NCA南疆在南安县水泥外头过，是来楼上多买路标牌的是。
อากูสับปิดเรนจ์ชั่วโกน่าเซนใจมาว่าเชื่อฉันเป็นเอชีไปมึงละเดี๋ยวเธอมาว่าเนี่ยมึงละตัดด้วยสิ่งเอเชนี่ชั่วทรีนี่บีนับแพ้จีเกมยาด้วยส่งส่วนนี้เสพเฉพาะเลยฉันเป็นเอเมลดาลุดดอกกุสเลอุเวดินเอ็นเดียนในงานดาวน์ทางงาอุปาวินสุสุปังลูเซอูเอเอตับเพื่อกับพันซีทายากันนี่อุเวดินอ่ะเลวีจันเลดุริอาลูจันลูปีเขวาเร่
ตอนนี้เราคุณน่าเสียงเกจาระการ์โรเพียงในวันนี้เราได้รับการเอฟเฟกต์ในเดสต์ตัวเมื่อใจเย็นเต็มร้อยเป็นที่ไปเลยเราเต็มไปสิ่งที่มาเพื่อส่งตัวยาอวัชชะจะมากระอันนี้ละเดสต์ดีดาตายนัดเรียนดาวที่ซูซี่เดสต์ทาร์เรตตายเย็นเต็มร้อยเป็นที่ไปเลยวิวเอเมริกันตั้งอาศัยอยู่ในกุศลปีเดสต์ปีนี้ไปเลยกูต้องจานีมันเป็นตัวเล่นปีเกเรตนายซีซันซ่าส่งกูมันเอชไนการ์โรคนายที่ไลน์ดูมีดานเสกิลูฮัสติงอาร์ติดตัวยาไลน์ดูมีดานเสกิลูฮั
င်ချင်းချုပ်ကိုဒေါက်ကင်မြို့သက်ကကြေညာပေးပါမယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရမ့်ပေါ်မှာတရားစွဲဆိုနိုင်ရင်စုံစမ်းစစ်ဆေးမှုတွေမှာဒုသမ္မတမိုက်ပန့်ရဲ့နိုင်ငံခြားရေးအကြံပေးဖြစ်တဲ့ကိုရီးယားရှိဂျင်နီဖာဝီလျံဆာအလို့တော်စုံစမ်းရေးကော်မတီရှေ့မှာကြားနာပွဲမှာထွက်ဆိုခဲ့ပါတယ်။သူဟာသမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတတို့ရဲ့ဇူလိုင်လတယ်လီဖုန်းဆက်သွယ်ပြောကြားချက်တွေကိုနားထောင်ခဲ့ရသူဖြစ်ပါတယ်။ဒါအပြင်စက်တင်ဘာ1ရက်ဝါဆောင်းမှာယူကရိန်းသမ္မတနဲ့ဒုသမ္မတမိုက်ပန့်တို့ရဲ့စစ်ရေးအကူအညီပေးရေးဆိုင်ရာဆွေးနွေးပွဲတွေ့ဆုံပွဲကိုလည်းတက်ရောက်ခဲ့သူဖြစ်ပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းကရေနံထွင်းတွေကိုအကောက်အွယ်ပေးဖို့အတွက်ချထားတဲ့ American တပ်ဖွဲ့တွေဟာရေနံကနေရတဲ့ငွေတွေကို cut စေအဓိကပါတဲ့ Syria Democratic တပ်ဖွဲ့ SDFC ရောက်စေဖို့အတွက်ကူညီလှောက်ဆောင်ပေးနေပါတယ်။ SDF တပ်ဖွဲ့ဟာ IS အကြမ်းဖက်ဝါဒီအဖွဲ့ကိုတိုက်ခိုက်ရမှာ American ရဲ့အဓိကမဟာမိတ်လည်းဖြစ်ပါတယ်။အဖွဲ့ဝင်22နိုင်ငံရဲ့ Chinoo Bed နိုင်ငံ9နိုင်ငံပါဝင်တဲ့IORA India တပုတ်တရား data ရင်းနိုင်ငံများအဖွဲ့မှာအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံရဲ့ရှောက်ထားချက်ကို Bangladesh နိုင်ငံကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပါတယ်။ UAE Arab Sahara များပြည်တော်စုနိုင်ငံမှာကျင်းပတဲ့ IORA ကောင်စီရဲ့အကြီးအကဲရရှိများဆွေးနွေးပွဲမှာမြန်မာကအဖွဲ့ဝင်ဖြစ်ဒုတိယအကြိမ်ထပ်မံရှောက်ထားချက်ကိုပယ်ချခံရတာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့အထင်ရှားဆုံးအတိုက်ခံခေါင်းဆောင်ဆမ်ရန်စီဟာပြင်သစ်နိုင်ငံပါရီမြို့ကနေသူ့မူရင်းနိုင်ငံပြန်ဖို့အတွက်လင်းဘော်တက်ရောက်ခွင့်ကိုအပိတ်ပင်ခံခဲ့ရပါတယ်
။ပောက်ကြနေမနေ့ကထိတ်တန်းရောက်နေတဲ့တရင်အချင်းချုပ်ကိုဒေါက်ကင်မျိုးသက်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုကျော်ကျော်သိန်းဖြစ်ပြီးအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။အစီအစဉ်မှုကတော့ကျွန်တော်ရဲမထော်ပါ။ဒီကနေ့ညနေပဲ6နိုင်ခွဲကနေ Coronaidi ထုတ်လွှင့်မဲ့အစီအစဉ်တွေကို Flight to Meter Second kHz 1.683 ည Flight to Meter Second kHz 1.5563ည Flight to Meter 25 kHz 1.965ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေပါစေ
。 This program has come to you from the Voice of America, Washington.